Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်ကနေ2019ခုနှစ်မေလ3ရက်ဗုဒ္ဓဘူးနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00အထိလိုင်းဒိုမီတာ32.40/49လိုကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်ကျွန်မအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားအရေးပူးတွဲလှုပ်ဆောင်မှု American သမ္မတထရမ့်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့သဘောတူခဲ့ကြပါတယ်။ရှင်းနှစ်အတွက်အစိုးရဘတ်ဂျက်ကိစ္စလွတ်တော်မှာဆွေးနွေးတဲ့အခါအစိုးရလုပ်ငန်းတွေပိတ်ပြင်ကောင်းမယ်လို့သမ္မတထရမ့်ကပြောပါတယ်။မြောက်ကိုရီးယားကိုပုံမပြင်းထန်တဲ့ပိတ်ဆို့မှုတွေချမှတ်ဖို့အမေရိကန်အောက်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုရှားဖောင်းနဲ့အတူတင်ပြပေးသွားမှာပါခင်
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကိုနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဆေးလွတ်ရေးနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့အင်္ဂါနေ့ကဘယ်လ်ဂျီယံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ပြောဆိုသွားတဲ့အပေါ်မှာလူခွင့်ရေးဖွဲ့စည်းတွေကဘယ်လိုတုံ့ပြန်ပါသလဲ
Yeah, for Burma Campaign UK and other human rights organizations, obviously we think it would be much better for the government of Burma to cooperate with this fact.
ဒါကတော့ပြည်တိုင်းချေဆိုင် Burma Campaign UK အဖွဲ့ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ကနေတုံ့ပြန်ပြောဆိုသွားတာပါ။သတင်းအစီအစဉ်အပြီးမှာအပြည့်အစုံကိုတင်ဆက်ပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့ EU ထောက်ပံ့ရေးနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ဘာတွေဆွေးနွေးခဲ့တဲ့လဲတခါ NLD အစိုးရလက်ထက်လွတ်လပ်စွာထုတ်ဖော်ခွင့်တိုးတက်မှုရှိမရှိစာနယ်ဇင်းအဖွဲ့ရဲ့သုံးသပ်မှုစတာတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါနေ့ညဒိုင်းရိုက်လေလံအစီအစဉ်ကိုကြားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ရှားဖောင်တို့ကပြောပြပါအောင်ရှင်။
မြောက်ကိုရီးယားနိုင်ငံအပေါ်ဘာသာရေးရဖိအားပေးနိုင်မဲ့အမေရိကန်ကပုံမှန်ပြင်းထန်တဲ့ပိတ်ဆို့ရေးယူမှုချမှတ်နိုင်ရေးဥပဒေကျန်းကိုအတည်ပြုနိုင်မှုအင်္ဂါနေ့ကရှေ့ကိုခြေတလန်းတိုးလာခဲ့ပါပြီ။မြောက်ကိုရီးယားအပေါ်ပြင်းထန်တဲ့ပိတ်ဆို့အရေးယူမှုချမှတ်ရေးသမ္မတထရမ့်အစိုးရကတောင်းဆိုနေမှုတွေကိုပံ့ပိုးပေးနိုင်မဲ့ဥပဒေမူကျန်းကိုအမေရိကန်အောက်လွှတ်တော်ကအထူးအမှတ်အများစုနဲ့အတည်ပြုပေးလိုက်ပါတယ်။ဒီဥပဒေဟာမြောက်ကိုရီးယားကနျူကလ িয়ার ဒုံးကျည်တည်ဆောက်နေတဲ့ရန်လိုတဲ့လူရွက်တွေကိုပံ့ပိုးပေးနေသူတွေကိုအရေးယူနိုင်ရေးအတွက်အစိုးရကလှုပ်ဆောင်လိုတဲ့အမေရိကန်ပြည်သူတွေနဲ့မဟာမိတ်တွေကိုအကာအကွယ်ပေးနိုင်မဲ့နည်းလမ်းတစ်ခုဖြစ်ကြောင်းဥပဒေမူကြမ်းကိုပူးတွဲအဆိုတင်သွင်းခဲ့တဲ့အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌ Ed Rice ကပြောပါတယ်ဒါဟာမြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရက်တွေကိုတံပြန်နိုင်ရေးအတွက်အမေရိကန်အစိုးရကမဟာမိတ်တီနဲ့ပူးပေါင်းပြီးလက်တုံ့ပြမဲ့အစီအစဉ်ကိုလွှတ်တော်ကထောက်ခံပေးနေတယ်ဆိုတာကဘာကိုပြသလိုက်ခြင်းဖြစ်ကြောင်းကော်မတီဥက္ကဋ္ဌ Ed Rice ကပြောပါတယ်အစ်စ်ချမှတ်မဲ့ပိတ်ဆို့အရေးယူမှုတွေအရမြောက်ကိုရီးယားနဲ့လက်နဲ့အယောင်းဝယ်ပြုလုပ်တဲ့နိုင်ငံတွေကိုပြစ်မှတ်ထားအရေးယူတာမြောက်ကိုရီးယားအနေနဲ့အာရမခိုင်းစစ်မှုတွေကတဆင့်နိုင်ငံခြားဝင်ငွေမရနိုင်အောင်လှုပ်ဆောင်တာစတဲ့ဘာသာရေးရအထီးကျန်တော့အောင်လှုပ်ဆောင်မှာဖြစ်ပါတယ်ဒါအပြင်မြောက်ကိုရီးယားကိုအကြမ်းဖက်ဝါဒလက်ခံကျင့်သုံးနေတဲ့နိုင်ငံအဖြစ်ရက်90အတွင်းတတ်မှတ်မလားမတတ်မှတ်ဘူးလားဆိုတဲ့ကန့်သတ်ချက်ကိုလည်းဒီဥပဒေကြမ်းနဲ့ပေါင်းမှာပါဝင်ပါတယ်
2018ခုနှစ်အစိုးရဘတ်ဂျက်30အတွက်လွှတ်တော်အမတ်တွေဆွေးနွေးနေချိန်မှာပဲအစိုးရလုပ်ငန်းတွေကိုစက်တင်ဘာလအတွင်းမှာရပ်ပြည့်ရင်ကောင်းမယ်လို့ American သမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။လာမယ့်5လအတွင်းသူဦးစားပေးလှုပ်ဆောင်မယ့်အရာတွေနဲ့သုံးဆွဲမဲ့အသုံးစရိတ်တွေအတော်များများအတွက်ဒီ Congress လွှတ်တော်ရဲ့ထောက်ခံမှုမရဖြစ်ခဲ့တဲ့နောက်သမ္မတကအဲ့ဒီလိုပြောလိုက်တာပါ။ Republican Party အမတ်နေရာ52နေရာနဲ့တာစီရထားတဲ့အထက်လွှတ်တော်ကအစိုးရဘတ်ဂျက်အတွက်သဘောတူညီမှုရရှိခဲ့တဲ့ရလအပေါ်သမ္မတ Trump ကTwitter လူမှုကွန်ရက်ကနေပြစ်တင်ရေးသားလိုက်တာပါအမတ်နေရာစုစုပေါင်း100ရှိတဲ့အထက်လွှတ်တော်မှာဥပဒေအများစုကိုအတည်ပြုနိုင်ဖို့အတွက်60မဲ့ရရှိဖို့လိုအပ်တာကြောင့်ဒီကိစ္စမှာ Republican နဲ့ Democrat လွှတ်တော်အမတ်တွေနှစ်ဦးနှစ်ဖက်သဘောတူညီမှုရယူခဲ့ကြရတာဖြစ်ပါတယ်စက်တင်ဘာလ30ရက်နေ့တိအစိုးရအသုံးစရိတ်ကိုပေးဖို့သူဦးစားပေးလှုပ်ဆောင်မဲ့အရာတွေအတွက်လိုအပ်တဲ့ဒေါ်လာငွေ trillion ကုန်ကျမဲ့ဘတ်ဂျက်အသုံးစရိတ်အစီအစဉ်မအောင်မမြင်ဖြစ်ခဲ့ရတာဟာအထက်လွှတ်တော်မှာလိုအပ်တဲ့မဲရည်အတွက်60ရန်ငယ်နှုန်းမရတဲ့အတွက်ဖြစ်တယ်လို့သမ္မတ Trump ကပြောပါတယ်ဒါကြောင့်မို့သူ့ပါတီအနေနဲ့2018ခုနှစ်အတွင်းမှာ Republican ရဲ့အထက်လွှတ်တော်အမတ်တွေကိုပုံမရွေးချယ်ဖို့လိုအပ်ကြောင်းဒါမှမဟုတ်ရင်လည်းအခုရှိနေတဲ့ဥပဒေသတ်မှတ်ချက်ကို51ရန်ငယ်နှုန်းဖြစ်အောင်ပြောင်းလဲဖို့လိုအပ်တယ်လို့သမ္မတကပြောပါတယ်။ဒီအရှုပ်ထုတ်ကြီးကိုပြင်ဆင်ဖို့အတွက်စက်တင်ဘာလအတွင်းအစိုးရလုပ်ငန်းတွေပိတ်ချပြရမှာဖြစ်တယ်လို့သမ္မတ Donald Trump ကပြောပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့နှစ်ဦးအင်္ဂါနေ့ကတယ်လီဖုန်းနဲ့စကားပြောကြားခဲ့ကြပါတယ်။ စီးရီးယားအစိုးရကအရသားတွေကိုဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့အပေါ်လက်တုံ့ပြန်တဲ့အနေနဲ့အမေရိကန်ကစီးရီးယားလေတပ်အခြေစိုက်စခန်းတစ်ခုကိုပြီးခဲ့တဲ့လအတွင်းဘုံးကျဲတိုက်ခိုက်မှုအပေါ်ရုရှားကပြစ်တင်ရှုံချလိုက်ပြီးတဲ့နောက်ခေါင်းဆောင်တို့ပထမဆုံးအကြိမ်စကားပြောခြင်းဖြစ်ပါတယ်။ခေါင်းဆောင်တို့ဟာစီးရီးယားပြည်တွင်းစစ်ကိစ္စအပါအဝင်မြောက်ကိုရီးယားရဲ့ကိစ္စကိုဆွေးနွေးခဲ့ကြကြောင်းဒါဟာကောင်းမွန်တဲ့ဆွေးနွေးမှုဖြစ်ကြောင်းအမေရိကန်သမ္မတအင်ဂျီတော်ကသတင်းထုတ်ပြန်ပါတယ်။ရုရှားအစိုးရအရာရှိတွေကိုကိုးကားပြီးရေးသားတဲ့ရုရှားမီဒီယာတွေမှာတော့ဆွေးနွေးမှုတွေဟာလုပ်ငန်းသဘောဆံပြီးအကျိုးရှိတဲ့ဆွေးနွေးမှုဖြစ်တယ်လို့ဖော်ပြထားပါတယ်။၆နှစ်ကြာလာပြီဖြစ်တဲ့စီးရီးယားပြည်တွင်းစစ်အတွက်အပြစ်ခတ်ရဆဲသဘောတူညီမှုရရှိရေးအတွက်ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဖရွန်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆန်တို့နှစ်ဦးဆွေးနွေးမှုတွေကိုတိုးမြင့်လှုပ်ဆောင်သွားဖို့ခေါင်းဆောင်နှစ်ဦးသဘောတူခဲ့ကြတယ်လို့လည်းရုရှားအစိုးရဘက်ကပြောပါတယ်။တိုင်းပြည်တွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်စီးရီးယားပြည်သူတွေနိကလာရှိကြစွာခန်းစားနေရတဲ့အတွက်ဒီအကြမ်းဖက်မှုတွေအဆုံးသတ်ရေးတက်ဆိုင်သူအားလုံးကအစွမ်းကုန်စူးစမ်းလှုပ်ဆောင်ကြဖို့လိုအပ်ကြောင်းသမ္မတထရမ့်နဲ့သမ္မတပူတင်တို့သဘောတူခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার ကျူးကျော်ရင်ဆက်မှုတွေကိုကင်တွယ်လို့ရအောင်ပူရဲကူညီလှုပ်ဆောင်တဲ့အနေနဲ့တရုတ်အစိုးရပေါ်ဆက်ပြီးတွန်းအားပေးသွားမယ်လို့တရုတ်နိုင်ငံဆိုင်ရာအမေရိကန်တမန်ဖြစ်လာမဲ့သမ္မတဒေါ်နယ်ထရမ့်အဆိုပြုထားသူကပြောပါရယ်နျူကလ িয়ার ကျူးကျော်ရင်ဆက်မှုဖြစ်တဲ့မြောက်ကိုရီးယားရဲ့ဒုံးကျည်နဲ့တခြားအရာအလုံးဟာလူသားတွေအပေါ်အကြီးအကျယ်ချိမ့်ချောက်နေတဲ့ဆိုတာကိုတခြားအရှနိုင်ငံတွေအတိအမှတ်ပြုတယ်လို့တရုတ်နိုင်ငံကလည်းအတိအမှတ်ပြုကြောင်းဒါကြောင့်မို့ဒါကိုကင်တွယ်နိုင်မဲ့အတူတကွလှုပ်ဆောင်လို့ရတဲ့နည်းလမ်းတွေကိုရှာဖွေဖို့လိုအပ်တယ်လို့ Iowa ပြည်နယ်အုပ်ချုပ်ရေးမှူး Terry Brandstetter ကအင်္ဂါနေ့မှာပြုလုပ်တဲ့ကြားနာပွဲအတွင်းအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရှေ့မှောက်မှာထွက်ဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုတရုတ်ဆိုရကကောက်ကောင်းသတိပြုမိမှာဖြစ်တယ်လို့စစ်ပွဲကြောင့်ထောင်နဲ့ချီတဲ့မြောက်ကိုရီးယားတွေသူတို့ရဲ့ပိုင်နဲ့နေမြေအတွင်းထွက်ပြေးဝင်ရောက်လာမှာကိုတရုတ်နိုင်ငံကလိုလားမှာမဟုတ်ကြောင်း Mr. Brandstetter ကသူ့ရဲ့ကြားနာပွဲအတွင်းမှာပြောသွားပါတယ်။တရုတ်နိုင်ငံမှာပုံမှန်ဆိုးဝါးလာနေတဲ့လူအခွင့်ရေးအခြေအနေနဲ့ပတ်သက်လို့ American အထက်လွှတ်တော်အမတ်အတော်များများကစိုးရိမ်နေကြပြီမဲ့ Brandstetter ကတော့ဒါကိုစိတ်ချဖို့လွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်ရှင်။
ဒီဝေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။တိရိလင်္ကာရေတပ်ကဖမ်းဆီးထားတဲ့မြန်မာနိုင်ငံသား30နဲ့အိန္ဒိယနိုင်ငံသား2ဦးတို့ကိုမီရီဟာနာအချင်းစကားမှာထင်ထင်ထားဖို့ဂျက်ဖနာအောက်တရားရုံးကအင်္ဂါနေ့မှာအမိန့်ချမှတ်လိုက်ပါတယ်။ဖမ်းဆီးခံရသူတွေနဲ့အတူပါလာတဲ့အသက် 15 ရက်သားအရွယ်မွေးကင်းစကလေးငယ်ကိုတော့တရားရေးဌာနအကြမ်းမရေးအရာရှိထံခေါ်ခဲ့ဖို့ရာဇဝတ်တရားသူကြီးအေဂျက်ဆန်ကအမိန့်ထုတ်ပြန်လိုက်ပါတယ်။အိန္ဒိယကဆွဲပိုက်ချတင်မောင်းနဲ့တိရိလင်္ကာရေပိုင်တဲ့ထဲကိုတရားမဝင်ဝင်ရောက်လာခဲ့တဲ့အဲ့ဒီမြန်မာနိုင်ငံသား30နဲ့အိန္ဒိယနိုင်ငံသား2ဦးတို့ကိုတိရိလင်္ကာရေတပ်ကဧပြီလ30ရက်နေ့မှာဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။နိုင်ငံမြောက်ပိုင်းဂျက်ဖနာကျွန်းဆွယ်ရဲ့ခန်နေစန်ကျူရိုင်းကမ်းလွန်မှာမတင်ကာဘွယ်၅ဖမ်းလီဘော်ကအိန္ဒိယအမျိုးသားလေသမား2ဦးနဲ့အတူရိုဟင်ဂျာအမျိုးသား9ဦးအမျိုးသမီး9ဦးနဲ့ကလေးငယ်16ဦးစုစုပေါင်း32ယောက်ကိုဖမ်းဆီးခဲ့တယ်လို့တိရိလင်္ကာရေတပ်ပြောခွင့်ရချမီဒါဝါလာကူလူဂေးရဲ့ပြောကြားချက်ကိုအိန္ဒိယအခြေစိုက် PTI သတင်းမှာဧပြီလ30ရက်နေ့ကဖော်ပြထားတာပါသူတို့ဟာလွန်ခဲ့တဲ့လေးနှစ်လောက်ကမြန်မာနိုင်ငံကနေအိန္ဒိယကိုထွက်ပြေးခိုလွန်ခဲ့ကြတဲ့ဒုက္ခသည်တွေလို့ပြောပါတယ
်ပြင်သစ်ပိုင်ထွက်ထွက်ရေနံကုမ္ပဏီဟာသူတို့ရင်းနှီးမြှုပ်နှံထားတဲ့မြန်မာနိုင်ငံအတွင်းကဗဒမားဓာတ်ငွေပိုက်လိုင်းစီမံကိန်းကနေပထမအကြိမ်ဓာတ်ငွေထုတ်လုပ်မှုကိုစတင်လိုက်ပါပြီရန်ကုန်မြို့နဲ့ကီလိုမီတာ220အကွာလောက်မှာရှိတဲ့ဗဒမားဓာတ်ငွေပိုက်လိုင်းစီမံကိန်းဟာရတနာဓာတ်ငွေပိုက်လိုင်း200အထိတိုးချက်သွားမှာဖြစ်ပြီး2020ပြည့်နှစ်နောက်ပိုင်းမှာတော့တစ်နှစ်အတွင်းဓာတ်ငွေထုတ်လုပ်မှုဟာ8ဘီလီယံကုဗမီတာအထိအမြင့်ဆုံးထုတ်လုပ်နိုင်မှာဖြစ်ပါတယ်။ဗဒမားဓာတ်ငွေပိုက်လိုင်းစီမံကိန်းတည်ဆောက်ရေးလုပ်ငန်းထဲမှာရတနာဓာတ်ငွေပိုက်လိုင်းထုတ်လုပ်ရေးလုပ်ငန်းပစ္စည်းတွေကရိယာတွေနဲ့ဆက်သွယ်တဲ့ဓာတ်ငွေတူးစင်အစ်တစ်ခုအပြင်ဒီဗဒမားဓာတ်ငွေပိုက်လိုင်းကနေဓာတ်ငွေထုတ်လုပ်နိုင်မဲ့ဓာတ်ငွေတွင်၄တွင်အတွက်ဒူးဖော်ရေးလုပ်ငန်းတွေပါဝင်ပါတယ်။လာမယ့်နှစ်တွေအတွင်းမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတို့ရဲ့စီးပွားရေးတိုးတက်မှုကိုပံ့ပိုးပေးတဲ့အနေနဲ့ဇေနှုန်းတက်တက်တသားနဲ့တန့်ရှင်းပြီးယုံကြည်အားထားရတဲ့ဓာတ်ငွေတွေမျှဝေပေးလို့ရအောင်ဒီစီမံကိန်းကအတန်လိမ့်ထန်ချလှုပ်ဆောင်သွားမှာဖြစ်တယ်လို့ထွတ်ထွတ်ရေနံကုမ္ပဏီရေနံရှာဖွေထုတ်လုပ်မှုအကြီးအကဲကပြောပါတယ်။ ဗရမယာတောင်ငွေပိုင်လိုင်းစီမံကိန်းဟာ2014ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးအလုပ်သမားပေါင်း5000နဲ့တည်ဆောက်ခဲ့တာဖြစ်ပါတယ်။ထိုထက်ရေနံကုမ္ပဏီဟာစီမံကိန်းကိုအမေရိကန်ရေနံနဲ့တဘာဝတောင်ငွေကုမ္ပဏီကြီး Chevron Unocal Corporation နဲ့ဒီထိုင်းနိုင်ငံရေနံကုမ္ပဏီကြီး PTTEP ပြီးတော့ဒီမြန်မာအစိုးရပိုင်းမြန်မာရေနံနဲ့တဘာဝတောင်ငွေလုပ်ငန်း MOG ကုမ္ပဏီတို့နဲ့ဖက်ဆာလုပ်ကိုင်နေတာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာမနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်ဆက်ဖက်ခဲ့ခြင်းမရှိကြောင်းရုရှားသမ္မတဗလာဒီမီပူတင်ကအင်္ဂါနေ့မှာညှင်းဆိုလိုက်ပြီးအဲ့လိုဆွတ်ဆွဲပြောဆိုမှုတွေဟာကောလာဟလဒေသဖြစ်ပြီးအမေရိကန်နိုင်ငံအတွင်းနိုင်ငံရေးရာမျက်ထွက်အောင်လှုပ်ဆောင်ခြင်းဖြစ်တယ်လို့ပြောပါတယ်။ Syria စစ်ပွဲအရင်းနဲ့ Crimea ဒေသကိုရုရှားကတင်ပိတ်လိုက်တဲ့ကိစ္စတွေကြောင့်နှစ်ဖက်ဆက်ဆံရေးတွေတင်းမာလာနေတဲ့အချိန်မှာပဲဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့ရုရှားနိုင်ငံဆိုချီမြို့မှာတွေ့ဆုံအပြီးပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတပူတင်ကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်
American ပြည်ထောင်စုမှာရှိတဲ့သူတို့လုပ်ငန်းတွေနိုင်ငံရေးပြမတစ်ခုလို့ဖြစ်လာနေချိန်မှာပဲ American မှာရှိတဲ့သူတို့ရဲ့လုပ်ငန်းတွေကနေအလောက်ကင်ပေါင်း1000အထိတိုးမြှင့်ဖန်တီးသွားမယ်လို့အိန္ဒိယနိုင်ငံအခြေစိုက်နည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့ Infosys ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ
်
တဲ့တွေကိုကိုဇော်ဝင်းလိုင်းနဲ့ရှားဖောင်တို့ကပြောပြသွားတာပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခေ VOA မြန်မာပိုင်းစီစဉ်ကို Facebook ကနေတိုက်ရိုက်နားဆင်မယ်ဆိုရင်တော့လိပ်စာက VOA Burmese News ဖြစ်ပါတယ်ရှင်။အခုတော့သတင်းလွှာတွေကိုဆက်လက်တင်ပြမှာပါ။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုစုံစမ်းဖို့ဆီလွတ်မဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာဟာမြန်မာအစိုးရအတွက်ပိုပြီးကောင်းမွန်တဲ့နည်းလမ်းလို့မြင်ကြောင်းလူခင်ရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။လူခွင့်ရေးကောင်စီရဲ့မြမအရေးဆုံးဖြတ်ချက်မှာပါတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဆေးလွတ်ရေးနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့မနေ့ကဘယ်လ်ဂျီယမ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပြောဆိုသွားတဲ့အပေါ်မှာအခုလိုတုံ့ပြန်ပြောဆိုကြတာဖြစ်ပါတယ်ဆက်ပြီးနားဆင်ပါရှင
်ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့ကိုရောက်ရှိနေတဲ့ဒေါက်တာဆန်းစုကြည်ဟာဥရောပသမဂ္ဂနိုင်ငံသားရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီနဲ့မေလ၂ရက်နေ့ကတွေ့ဆုံပြီးတဲ့နောက်ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ရမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်တဲ့သတင်းတောက်တွေရဲ့မေးခွန်းတွေကိုပွန့်ပွန့်လင်းလင်းပြောသွားပါရစေ။အထူးသဖြင့်ကုလသမဂ္ဂလူခွင့်ရေးကောင်စီကရခိုင်ပြည်နယ်မြောက်ပိုင်းကိုဆေးလွတ်မဲ့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပတ်သက်ပြီးမြန်မာအစိုးရကသဘောမတူတဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောသွားပါရစေ။ဒါနဲ့ပတ်သက်လို့ဗြိတိတ်အခြေစိုက်မြမအရေးလှုပ်ရှားနေတဲ့ဘာမကမ်ပိန်း UK အပါအဝင်အခြားလူခွင့်ရေးအဖွဲ့အစည်းတွေကတော့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာဟာမြမအစိုးရအတွက်ပိုးပြီးကောင်းမွန်တဲ့နည်းလမ်းလို့မြင်ကြောင်းအဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana ကအခုလိုပြောပါတယ
် For Birmingham Campaign UK and other human rights organizations obviously we think
စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာဟာမြမအစိုးရအတွက်ပိုးပြီးကောင်းမွန်တဲ့နည်းလမ်းလို့ဘာမကမ်ပိန်း UK နဲ့အခြားလူအခွင့်အရေးအဖွဲ့အစည်းတွေကပြက်ပြက်သားသားပဲမြင်မိပါတယ်။ဒေါက်တာစုကြည်ဘက်ကလည်းသူတို့မှာရခိုင်စုံစမ်းရေးကော်မရှင်ဖွဲ့စည်းထားကြောင်းအမြဲပဲတုံ့ပြန်ပြောဆိုလို့ရှိပါတယ်
။ဒါပေမဲ့လည်းမြန်မာအစိုးရရဲ့ရခိုင်ကော်မရှင်အပါအဝင်ကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့တွေရဲ့လုတ်ပိုင်ခွင့်အသီးသီးနဲ့တာဝန်အသီးသီးဟာကွဲပြားမှုတွေရှိနေကြောင်း Mark Farmana ကပြောပါတယ်။ဒါကြောင့်ကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရှိနေပြီဖြစ်တဲ့အတွက်မြမအစိုးရအနေနဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့မလိုဘူးလို့ဒေါက်ဆန်းစုကြည်ပြောသွားတဲ့အချက်ဟာအထင်အမြင်လွဲမှားစေကြောင်း Mark Farmana ကပြောပါတယ
် The fact finding mission is to investigate the violence and the human rights violations
နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဟာပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့မှာစတင်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းမှာဖြစ်ပါတယ်နောက်ပြီးတော့ကိုဗီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကတော့ကြေပြန့်ပြီးနှစ်ဖက်လူအတိုင်းဝိုင်းဖွံ့ဖြိုးတိုးတက်ရေးနဲ့အတူရှင်တွဲနေထိုင်ရေးအတွက်အချက်လက်တွေကိုအကြံပြုတင်ပြမှာဖြစ်ပါတယ်။သူ့အနေနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့လုပ်ပိုင်권မရှိပါဘူး။နောက်ပြီးအပြစ်ကျူးလွန်သူတွေအတွက်ဘယ်သူတွေမှတာဝန်ရှိတယ်အဲ့ဒီအတွက်ဘာတွေလုပ်ရမလဲဆိုတာတွေကိုပြောဆို권မပြုထားပါဘူး။
ဥရောပသမဂ္ဂဘက်ကရောဒေါက်တာဆန်းစုကြည်ရဲ့ပြောဆိုချက်တွေကိုလက်ခံနားထောင်နိုင်မဲ့အလားအလာရှိပါသလားဆိုတဲ့မေးခွန်းကိုတော့
The EU has traditionally been quite soft on human rights overall on Burma and particularly
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ရင်ဥရောပသမဂ္ဂကသူ့ရဲ့ထုံနှမ်းစင်လာအတိုင်းသဘောထားပြော့ပြောင်းလို့ရှိပါတယ်အထူးသဖြင့်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုလည်းအပြည့်အဝထောက်ခံထားတာပါဒါကြောင့်လေစုံစမ်းရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ကိစ္စမှာသဘောထားကွဲလွဲပေမဲ့ ဘာမှတော့ထူးထူးခြားခြားဖြစ်လာမှာမဟုတ်ပါဘူး
။ဂျာမနီအခြေစိုက်မြမအရေးလှုပ်ရှားနေတဲ့ဥညွေအောင်ကတော့ဥရောပနိုင်ငံခေါင်းဆောင်တွေအနေနဲ့ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်တွေကိုလက်ခံစဉ်းစားနိုင်လိမ့်မယ်လို့မြင်မိကြောင်းအခုလိုပြောပါရစေ
။ဒေါအောင်ဆန်းစုကြည်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာတော့တော်တော်လေးကိုထောက်ခံအားပေးတဲ့ကိစ္စမျိုးတွေ political dialogue partner အနေနဲ့ရောမှာသူတို့ကသတ်မှတ်ထားတာဟိုဖြစ်တာဟုတ်မြန်မာနိုင်ငံဟိုကြာသေးခင်ရပဲဟိုဥကိုနီကိစ္စမှာလည်းပဲသူကသူတို့ EU ကနေပြီးတော့ human award ဒီပါလေပြီးတာတွေပါလေဟိုသူလုတ်ခဲ့တာတွေရှိခဲ့တယ်လေနောက်ပြီးတော့မြန်မာဒီကိစ္စမှာ solution လည်းပဲသူတို့ election စောင့်ကြည့်ရေးကိစ္စတွေမှာလည်းပဲ EU အနေနဲ့တော်တော်လေးပဲကျေးဇူးဝင်ဝင်ဟိုပါဝင်ပြီးတော့လုတ်ခဲ့တာရှိခဲ့တော့ကျွန်တော်ဒီနေနေရတော့ဒေါအောင်ဆန်းစုကြည်ကအခုရောက်လာပြီးတော့ဒီ UN ကဒီဟိုနည်းစုံစမ်းရေးကော်မရှင်ဖွဲ့ဦးတွေပါတယ်အတွက်ပြောဆိုခဲ့တာတွေပါတယ်ရတော့ဟိုသူပြောတဲ့ဟာတွေကထိရောက်လိမ့်မယ်လို့ EU ကောင်းဆောင်တွေကလည်းသူတို့စဉ်းစားလိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ
်ဒေါအောင်ဆန်းစုကြည်ဟာဘယ်ဂျီယံကနေဒီကနေ့အီတလီနိုင်ငံကိုခီးဆက်มาဖြစ်ပါတယ်။အဲဒီကနေမှဗြိတိန်နိုင်ငံလန်ဒန်မြို့ကိုရောက်ရှိมาဖြစ်ပြီး Freedom of the City of London ဆိုတဲ့ဂုံတူးဆောင်စုကိုလက်ခံရယူมาဖြစ်ပါတယ်။သူ့ရဲ့ဗြိတိန်ခီးစဉ်မှာလူခွေရေးလှုပ်ရှားသူတွေကဆန္ဒပြဖို့အစီအစဉ်ရှိကြောင်း Mark Farmana က VOE ကိုပြောပါတယ်ရှင်။ဆက်လက်ပြီးတော့မနေ့ကဥရောပသမဂ္ဂအကြီးအကဲတွေနဲ့တွေ့ဆုံရမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုပြောပြမှာပါမတ်တင်ကီတိုက်ကဆက်ပြီးတော့တင်ပြမှာပါရှင
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့မြန်မာအရေးကြေကြေပြန့်ပြန့်ဆွေးနွေးခဲ့တယ်လို့ဥရောပကောင်စီရဲ့ဒုတိယအကြီးအကဲလည်းဖြစ်နိုင်ငံသားရေးရာနဲ့လုံခြုံရေးမူဝါဒရေးရာအကြီးအကဲဖရက်ဒီကာမိုဂရီရီနီကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်first of all the ways in which the European Union can continue
မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ညီညာစေရေးအတွက်ဥရောပသမဂ္ဂဘက်ကရပ်ဖက်အထောက်အကူအနေနဲ့အကောင်းဆုံးဘာတွေဆက်ပြီးတော့ထောက်ပံ့ပေးသွားနိုင်မလဲဆိုတာဆွေးနွေးကြပါတယ်ငြိမ်းချမ်းရေးသဘောတူညီချက်မှာလက်မှတ်ထိုးခဲ့ကြတဲ့နိုင်ငံတကာအဖွဲ့အစည်းအနည်းငယ်ထဲမှာဥရောပသမဂ္ဂလည်းပါဝင်ပါတယ်ဒါကြောင့်လည်းနိုင်ငံ내ပြည်သူတွေအပြည့်အဝခံစားရအောင်ဘလို့ပို့ပြီးတော့ထောက်ပံ့ပေးသွားနိုင်မလဲဆိုတာကိုလည်းအမြင်ချင်းဖလှယ်ကြပါရစေ
။ထီထီရောက်ရောက်ကြဲကြဲပြန့်ပြန့်ဆွေးနွေးနိုင်ခဲ့တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုပါရစေ။သတင်းစာရှင်းလင်းပွဲမှာတော့ရိုဟင်ဂျာမွတ်စလင်တွေရင်းနဲ့ပတ်သက်ပြီးအဓိကမေးမြန်းခဲ့ကြပါရစေ။ရခိုင်ပြည်နယ်ကမတိမငိမ့်ဖြစ်နေတဲ့ဒေသအတွင်းသတင်းထောက်တွေလွတ်လပ်စွာသတင်းယူခွင့်ကန့်သတ်ထားတဲ့အခြေအနေနောက်လူခွင့်ရချိုးဖောက်မှုတွေကိုဘာကြောင့်လစ်လျူရှုထားပါသလဲဆိုတဲ့သတင်းထောက်တဦးရဲ့မေးမြန်းမှုကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
် So you have to be aware of the difficulties that we face the dangers that we face in coping
ကျမတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုနားလည်ဖို့လိုပါတယ်ကျမတို့ရင်ဆိုင်နေရတဲ့အန္တရာယ်ကမလှုပ်တာမလှဲ့တာအခြေအနေမျိုးမှာရှိနေတာပါလူမှုအတိုင်းဝိုင်းကိုစလုံးကတစ်ဖက်နဲ့တစ်ဖက်မယုံကြည်ကြတာဟာဆိုရင်ဆဲစုဖြစ်တွေနဲ့ချီပြီးရှိခဲ့တာပါရခိုင်ပြည်တနာက18ရာစုနှစ်ကလေးကပါဒါကိုတနေ့တည်းတညတည်းတထိုင်တည်းနဲ့ဖြည့်ရှင်းလို့မရနိုင်ပါဘူးအချိန်ပေးဖို့ကိုကျမတို့ပြောနေတာပါအဓမ္မပြုကျင့်တာတွေလူတက်တာတွေပြန်ပြီးဆဲတာတွေစတဲ့ဆွတ်ဆွဲချက်တွေကိုကျမတို့နှိမ့်ညူရှုမထားပါဘူးလူတိုင်းကိုတိုင်ကြားခွင့်ပေးထားပါတယ်မြန်မာနိုင်ငံမှာမှီတည်နေထိုင်ကြသူအားလုံးကဒီအခြေအနေတွေကိုနားလည်ကြပါတယ်
မောင်နှောဒေတာတွင်မှသတင်းတော်အဖွဲ့တွေကိုနှစ်ချိန်တိုင်းတိုင်းသတင်းရယူခွင့်ပေးခဲ့ပြီးဒီနှစ်ချိန်စလုံးမှာလည်းဖြေကြားခဲ့ကြတဲ့ဒေတာကန်တွေတက်ဖြတ်ခံရတာကိုလည်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ကုလသမဂ္ဂလူခွင့်ရေးကော်မရှင်ကရခိုင်ပြည်နယ်တွင်စုံစမ်းရေးကော်မရှင်ဆီလွတ်ဖို့ဆုံးဖြတ်ချက်ကိုမြန်မာအစိုးရဘက်ကလက်တင်မခံတဲ့အခြေအနေကိုလည်းဒေါအောင်ဆန်းစုကြည်ကအခုလိုဖြေကြားပါတယ်။
Are you talking about the fact-finding mission recommended? Yes, we do not agree with it. We have dissociated ourselves from the resolution.
So that's the thing. အဖွဲ့တွေဆေလွတ်ဖို့ဆိုတဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုကျမတို့အနေနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ပါဘူး။ဒီဆုံးဖြတ်ချက်ဟာတကယ့်အဖြစ်အပျက်တွေနဲ့ကိုက်ညီတယ်လို့ကျမတို့မထင်ပါဘူး။ကျမအရင်ကပြောခဲ့ဘူးလို့ပါပဲ။ဒေါက်တာကိုဖီအန်နန်ရဲ့အကြံပြုချက်တွေကိုလုံးဝလက်ခံပါတယ်။ဘာကြောင့်လဲဆိုတော့သူ့ကော်မရှင်ကရခိုင်ပြည်နယ်ကိုကိုယ်တိုင်သွားပြီးတော့အချက်အလက်တွေစုဆောင်းပြီးတွေ့ခဲ့ရတဲ့အခြေအနေမှန်တွေပေါ်မှာအခြေခံပြီးတော့အဆိုပြုထားတာကြောင့်ဖြစ်ပါတယ်။ အဲ့ဒီအစိုးပြုချက်တွေအနေနဲ့မြေပြင်အခြေအနေမှာတကယ်တမ်းလိုအပ်ချက်တွေဖြစ်တယ်ဆိုရင်ကျမတို့အနေနဲ့ကြည်ကြည်နက်နက်လက်ခံဆောင်ရွက်သွားမှာပါဒါပေမဲ့ဒီအစိုးပြုချက်တွေကရခိုင်ပြည်နယ်ကလူမှုအတိုင်းအဝိုင်းနှစ်ခုစလုံးကိုနောက်ထပ်ထပ်ပြီးကွဲပြားမှုတွေဖြစ်စေမယ်ဆိုရင်တော့ကျမတို့အနေနဲ့လက်သင့်ခံမှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့တစ်ချိန်လုံးတင်းမာမှုတွေဖြစ်နေတဲ့ပြဿနာကိုဖြေရှင်းဖို့အထောက်အကူဖြစ်မှာမဟုတ်လို့ပါရှင်။
ဥရောပသုံးနိုင်ငံခီးစဉ်အတွင်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အထိုင်မင်္ဂပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကဒီကနေ့မှာပဲဘယ်လ်ဂျီယံဘုရင်ဖိလစ်နဲ့ဘုရင်နန်းတော်မှာတွေ့ဆုံဆွေးနွေးပါတယ်။ဒီနောက်မှာတော့ဘယ်လ်ဂျီယံဝန်ကြီးချုပ်ရှားလ်မီရှဲနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဥရောပကောင်စီရဲ့အကြီးအကဲဒေါ်နယ်တက်စ်နဲ့လည်းတိကျတွေ့ဆုံခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့ဥရောပသုံးနိုင်ငံခီးစဉ်ကတော့ဘယ်လ်ဂျီယံနိုင်ငံကနေအီတလီကိုခီးစဉ်မှာဖြစ်ပြီးဒီနောက်မှာတော့ဗြိတိန်နိုင်ငံကိုဒေါန်ဆန်းစုကြည်ရောက်ရှိမှာပါ။ဗီတိန်မှာတော့မြန်မာမိသားစုအတိုင်းအဝိုင်းနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင်
။မတ်တင်ကီထိုက်ပါရှင်။ဗုဒ္ဓဘူးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်။ NLD ဥဆောင်တဲ့အရက်သားဆိုးရလက်ထက်မြန်မာနိုင်ငံရဲ့လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်အခြေအနေဟာအဆိုးရတက်တန်းတစ်နှစ်တာကာလအတွင်းမှာဘာတစ်ခုမှထူးခြားပြောင်းလဲတိုးတက်တာမရှိဘူးလို့မြန်မာနဲ့မိတ်ဖက်သတင်းစာနယ်ဇင်းအဖွဲ့တွေကမနေ့ကအစင်ခန်းစာထုတ်ပြန်ပြီးတော့ဝေဖန်ပြောဆိုလိုက်ပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကဆက်ပြီးပြောပြမှာပါရှင
်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာအစိုးရတရက်ဖွဲ့နိုင်တဲ့အထိမဲဆန္ဒရှင်ပြည်သူအများစုရဲ့မဲအများစုအနိုင်ရခဲ့တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အုပ်ချုပ်ရေးအာဏာစတင်တာဝန်ယူခဲ့တဲ့2016ခုနှစ်ဧပြီလကနေစလို့2019ဧပြီလအထိအရက်သားအစိုးရတက်တန်းတစ်နှစ်တာကာလအတွင်းမှာမြန်မာနိုင်ငံ၏လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခဲ့အခြေအနေတွေကိုပန်မြန်မာနဲ့မိတ်ဖက်အဖွဲ့အစည်း14ဘွဲ့ကအကဲဖြတ်သုံးသပ်ချက်အစီရင်ခံစာကိုကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မေလ3ရက်နေ့မတိုင်ခင်ဒီကနေ့မေလ2ရက်နေ့မှာထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီမိုကရေစီရက်သားအစိုးရလက်ထက်တက်တန်းတစ်နှစ်တာကာလအတွင်းမှာတော့မြန်မာနိုင်ငံအတွင်းကစာနယ်ဇင်းလွတ်လပ်ခွင့်လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခဲ့အခြေအနေဟာဘာတစ်ခုမှထူးခြားပြောင်းလဲတိုးတက်တာမရှိဘူးလို့ပန်မြန်မာရဲ့ဥက္ကဋ္ဌဦးမျိုးမြင့်ငင်းက VOA မြန်မာပိုင်းကိုပြောဆိုလိုက်ပါတယ်။ပြည်သူနဲ့အတူပြည်သူကိုမျက်နှာမူမဲ့ဒီမိုကရေစီအစိုးရအနေနဲ့ပြည်သူရဲ့အသံကိုတင်ပြပေးနိုင်မဲ့ပြည်သူကိုသတင်းပေးနိုင်မဲ့သတင်းသမားတွေရဲ့အခန့်ကဏ္ဍကိုအလေးထားတဲ့လူလဲဦးမျိုးမြင့်ငင်းကအကြံပြုပါတယ်
။ပြီးခဲ့တဲ့6လနဲ့အခု6လမှာဆိုရင်ကုတုံမရှိအဲ့တော့တနေ့တုန်းကခြုံပြောမယ်ဆိုလို့ရှိရင်ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်တာဝန်ယူတဲ့တမိကာလာတင်မှာဘာမှထူးခြားပြောင်းလဲကုတုံမရှိအမှတ်60ပြည့်တဲ့အချိန်မှာ10မှတ်ကြည့်ရတယ်နော်။နောက်ပြီးတော့ပြည်သူနဲ့အတူလို့လည်းဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်တမိပြည့်တဲ့အချိန်မှာကြိုးကြော်တာရှိပါတယ်ဆောင်ဖို့ပေါ့နော်။ဆိုတော့ပြည်သူနဲ့အတူဆိုလို့ရှိရင်ကျွန်တော်တို့ရဲ့အတန်တွေလည်းနားထောင်ကြည့်ခြင်းနဲ့ကျွန်တော်တို့ဒီမှာအကြံပြုချက်23ချက်ပေးတာရှိရဲအဲ့ဒီအကြံပြုချက်တွေကိုဖတ်ရှုကြည့်ခြင်းနဲ့နောက်ပြီးတော့ပြည်ချင်းနိုင်ငံကိုပြည်ချင်းမှာပြောင်းလဲနိုင်တယ်ပြောင်းလဲပါလို့ကျွန်တော်ပြောချင်တယ်ဒီလူတွေကိုကြားပြုပြီးတော့တိုင်းပြည်အုပ်ချုပ်မှုရောပုဂ္ဂိုလ်များဒီလူတွေကနေပြီးတော့နန်းဒိတ်ပါဝါရွှဲထားတဲ့ပုဂ္ဂိုလ်များနေနဲ့ကျွန်တော်တို့ရဲ့အတန်တွေနားဆွမှာနားထောင်မှာလိုက်ပါနိုင်ပြီများကိုလိုက်ပါပါရင်းစုလူကြီးများရင်းစုပါလို့ပြောချင်ပါတယ်
အရက်သားဆိုးရတက်တန်းတစ်နှစ်တာကာလအတွင်းသတင်းမီဒီယာလွတ်လပ်ခွင့်နေအပေါ်မှာဥပဒေပိုင်းဆိုင်ရာဆောင်ရွက်ချက်သတင်းဖြန့်ချီရေးသတင်းဖြန့်ဝေရေးဆိုင်ရာစတဲ့ NLD ဆိုးရရဲ့လှုပ်ဆောင်ချက်တွေကိုအပိုင်း6ပိုင်းခွဲပြီးစစ်တမ်းကောက်ယူခဲ့တာမှာတော့အဆိုးရရဲ့လှုပ်ဆောင်ချက်တွေဟာကျေနပ်အားရစရာကောင်းအောင်ဆောင်ရွက်နိုင်ခဲ့ခြင်းမရှိဘူးဆိုတာတွေ့ခဲ့တယ်လို့တိုင်းရင်းသတင်းတော့တွေရဲ့တိုင်းရင်းဒေသကသတင်းတွေကိုဖော်ပြပေးနေတဲ့ BNN ရဲ့တာဝန်ခံအေဒီတာဦးစင်လင်းကအခုလိုပြောပါတယ်။
နောက်ဆုံးချက်ကတစ်ကဥပဒေနဲ့လှုပ်ထုံးလုံးပြီးအမိန့်ညွှန်ကြားချက်တွေနဲ့ပတ်သက်လို့အဆိုးရကဘလောက်လုပ်ပေးခဲ့တယ်ပေါ့မီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့သတင်းမီဒီယာအမျိုးမျိုးအမီခိုးပြင်းလွတ်အောင်လွတ်လပ်အောင်အစိုးရကဘလောက်လုပ်ပေးနိုင်ခဲ့တယ်ပေါ့ဒီဂျစ်တယ်လွတ်လပ်ခွင့်နဲ့ပတ်သက်တာလည်းပဲအစိုးရအနေနဲ့ဘလောက်ဆောင်ရွက်ပေးတယ်လဲနောက်တစ်ခုကတော့လွတ်လပ်စွာစုဝေးခွင့်ပြောဆိုခွင့်နဲ့တင်ပြီးဆောက်ခွင့်အဲ့ဒါနဲ့ပတ်သက်လို့အစိုးရကဘလောက်ခွင့်ပြုခဲ့တယ်လဲနော်နောက်တစ်ခါသတင်းအချက်အလက်ရယူပိုင်ခွင့်ပေါ့နော် access to information လို့ပဲပြော right information လို့ပဲပြောဟုတ်လားသတင်းအချက်အလက်ရယူပိုင်ခွင့်အနေနဲ့ပတ်သက်လို့ပေါ့အစိုးရကဘာလုပ်ပေးခဲ့တယ်လဲဒါကဘယ်နှမားတွေလုံခြုံရေးသတင်းမားတွေကိုအကာအကွယ်ပေးမှုဒီမှာဟောအစိုးရကဘလောက်ပါတယ်လို့ပြီးခဲ့ကြလဲ။အဲ့ဒါတွေအခြေခံပြီးအဲ့ဒီ66ချက်ကိုအခြေခံပြီးတော့ဆွေးနွေးခဲ့ကြတယ်။ရှိနေတဲ့မြေပြင်ပေါ်မှာဖြစ်ပေါ်နေတဲ့အခြေအနေပေါ်မှာမူတည်ပြီးတော့အဲ့ဒီခေါင်းစဉ်တစ်ခုကိုချဲ့မှတ်ပြီးရင်အစိုးရဘယ်နှမားရကြလဲ။အဲ့တော့စုစုပေါင်းပြောလို့ရှိရင်အမှတ်60ပေါ့ဒေါ်အားလုံးဒေချာခြုံငုံသုံးပတ်လိုက်တဲ့အခါကျတော့အဲရှင်းမှတ်ပေးရတယ်။ဆိုတော့တိကျတာကမီဒီယာလွတ်လပ်အောင်နော်လုပ်မပေးနိုင်ဘူး။လက်ရှိအစိုးရကသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဆောင်ရွက်ပေးနိုင်မှုအနေအထားဟာအားနည်းနေတယ်လို့အဲ့ဒီသဘောမျိုးအဲ့ဒီ process လေးဘွဲ့ကနေပြီးတော့အဲ့ဒီစက်တန်းလေးထုတ်တယ်။ဒ တော့ပ
ါအခုလို NND အစိုးရတက်တနှစ်တာကာလအတွင်းသတင်းမီဒီယာတွေနဲ့ပတ်သက်တဲ့အခြေအနေပေါ်အကဲဖြတ်သုံးသပ်ချက်တွေဟာပြည်သူအစိုးရအပေါ်အပြုသဘောဆောင်သုံးသပ်တာဖြစ်တယ်လို့အစိုးရအကြီးအကဲတွေအပါအဝင်တက်ဆိုင်ရာတာဝန်ရှိသူတွေကိုလည်းအကြံပေးလိုတာဖြစ်တယ်လို့လည်း BNN ကဦးစင်လင်းကပြောပါတယ်ဒါအပြင်66ဂါကြီးလို့မြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေဒီမိုကရေစီအင်အားစုတွေအပါအဝင်အစိုးရကိုအတိုက်ခံဝေဖန်သူတွေရဲ့လူမှုကွန်ရက်စာမျက်နှာတွေနဲ့သတင်းချာနယ်တွေမှာရေးသားဖော်ပြချက်တွေအပေါ်တရားစွဲဆိုမှုဖန်ဆီးချုပ်နှောင်မှုဒီအစိုးရလက်ထက်မှာပို့ပြီးတော့များပြားလာတာဟာလေလွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ကိုထိန်းချုပ်ထားတယ်လို့ဖြစ်နေတယ်လို့ဒီစင်ခံသားတဲ့ဖော်ပြပါရှိပါတယ်အဓိကကတော့ NND အစိုးရလက်ထက်မှာအစိုးရအနေနဲ့ပြုပြင်ပြောင်းလဲတင်တာတွေအတွက်လည်းဒီစင်ခံသားထဲမှာအကြံပြုသုံးသပ်ချက်တွေပါဝင်ပါတယ်ရှင်
မဆုမွန်ပြပြသွားတာပါမကြခင်ထုံးလိမ့်မဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့အမျိုးသားရေးဝါဒရဲ့အကျိုးအပြစ်ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်ကျမတို့တိုက်ရိုက်လေးလိုင်းအစီအစဉ်ကနေသောတာရှင်နေရဲ့သဘောထားအမြင်တွေကိုတိုက်ရိုက်တင်ပြနေတာမို့ပါဝင်ဆွေးနွေးကြပါလို့လည်းဖိတ်ခေါ်ပါတယ်အခုမကြခင်ထုံးလိမ့်မဲ့အစီအစဉ်ကတော့ထပ်မံပြီးတော့ပြန်လည်ထုံးလိမ့်တာမို့တိုက်ရိုက်ပါဝင်ဆွေးနွေးခွင့်တော့ရမှာမဟုတ်ပါဘူးရှင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါဖိလစ်ပိုင်သမ္မတရိုဒီယိုကိုဒူတာတေနဲ့ဒီထိုင်းဝင်ကြီးချုပ်ပရာရုချန်အိုချာတို့အပါအဝင်အများပြောစရာဖြစ်နေတဲ့အာရှခေါင်းဆောင်တွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကနေအင်ဖြူရာမှာတွေ့ဆုံဖို့ဖိတ်ကြားလိုက်တဲ့အပေါ်အမေရိကန်အစိုးရကကာကွယ်ပြောဆိုလိုက်ပါတယ်တင်းမာမှုတွေကြီးထွားလာနေတဲ့မြောက်ကိုရီးယားအာရှမှာဩဇာကြီးမားလာနေတဲ့တရုတ်နိုင်ငံတွေအပေါ်အမေရိကန်ကအာရုံစိုက်နေချိန်မှာပဲအရှိတောင်အာရှခေါင်းဆောင်တွေကိုနွေနွေထွေထွေဆက်ဆံဖို့သမ္မတထရမ့်အစိုးရကစူးစမ်းနေတဲ့အကြောင်းဇလတီကဟုတ်သတင်းဆောင်မကိုကိုအောင်လင်းဦးကတင်ပြမှာပါရှင်
နျူကလ িয়ার နဲ့ပိုင်ဆိုင်မှုကြိုးပမ်းနေတဲ့မြောက်ကိုရီးယားအရေးကိုဖြေရှင်းရမှာဒေတာရင်းကောင်းဆောင်နေတဲ့ဆက်ဆံရေးကောင်းမှုလို့တဲ့အကြောင်းသမ္မတထရမ့်အစိုးရရဲ့ဖိတ်ကြားချက်နဲ့ပတ်သက်လို့အင်ဗီရိုပြောခွင့်ရရှော့စပိုင်ဆာကကာကွယ်ပြောဆိုလိုက်တာပ
ါ I think it is an opportunity for us to work with countries in that region that can help play a role in diplomatically and economically isolating North Korea
မြောက်ကိုရီးယားကိုအထူးကြောင်လုပ်တဲ့နေရာမှာတန်တမာရေးစီးပွားရေးရပါဝင်ကူညီနိုင်မဲ့ဒေတာရင်းနိုင်ငံတွေနဲ့လက်တွဲဆောင်ရွက်ဖို့ဟာအခွင့်လန်းကောင်းတစ်ခုဖြစ်တယ်လို့ယူဆပါတယ်။ပွင့်ပွင့်လင်းလင်းပြောရမယ်ဆိုရင်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်အကျိုးစီးပွားအမေရိကန်နဲ့ဒေသတွင်ပြည်သူတွေရဲ့လုံခြုံရေးဟာသမ္မတကြီးအတွက်နံပါတ်1ဦးစားပေးကိစ္စတွေပါ။အ
င်ဖြူကဖိတ်ကြားထားတဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဟူချောက်ကတော့အာဏာသိမ်းခေါင်းဆောင်ဖြစ်လူခွင့်ရေးဖွဲ့တွေကဝေဖန်နေတယ်လို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကတော့လူများပြားတည်ဆုံရတဲ့မွေးစေဝါတက်ဖြစ်ရေးအစီအစဉ်ကြောင့်ဝေဖန်ခံနေရတာပါ။မကြသေးခင်အချိန်ထိကြီးမားတဲ့ချင်းချောက်မှုရည်တရဖြစ်သမ္မတထရမ့်ကပြောဆိုထားတဲ့မြောက်ကိုရီးယားအရေးကိုတော့တရုတ်နိုင်ငံအကူအညီနဲ့ရှင်းပြနိုင်မှုအမေရိကန်ကမျှော်လင့်ထားတာပါဒီအတွက်လဲသမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းကိုပါနတ်သူတူအဖြစ်မှတ်ချက်ပေးလိုက်တဲ့အတွက် Atlantic Council ကရောဘတ်မန်နင်းတို့လိုအကဲခတ်တွေအတွက်စိတ်ဝင်စားစရာဖြစ်နေရပါတယ်
In American media and culture Kim Jong-un is often portrayed as a kind of cartoon character
American media တွေမှာ Kim Jong-un ကိုကတ်တုန်ရုပ်တစ်ခုလိုပဲမကြာခဏဖော်ပြလည်ရှိပါတယ်။ဒါကြောင့်လဲအခုလိုသမ္မတ Trump စီကတလေးတဆပုံစံမျိုးတွေ့လာရတာဟာမြောက်ကိုရီးယားအတွက်တော့တုံ့လောက်စရာဖြစ်နေပါတယ်။လက်တွေမှာဘယ်လိုဖြစ်အောင်လုပ်မလဲဆိုတာတော့စိတ်ဝင်စားစရာပါ။ဒါကြောင့်လဲဆိုတော့မြောက်ကိုရီးယားအကြောင်းပဲဖြစ်ဖြစ်ခေါင်းဆောင်တွေအကြောင်းပဲဖြစ်ဖြစ်ဘယ် American သမ္မတကမှအကောင်းပြောတာကြားဖို့မယ်မထင်ပါဘူး။
ဖိလစ်ပိုင်သမ္မတဒူတာတေဟာဒေသတွင်းမှာအရေးပါတဲ့ပုဂ္ဂိုလ်တယောက်ဖြစ်တာကြောင့်ခက်ခဲနိုင်မည်မလဲဆက်ဆံရေးကောင်းမှုကြိုးပမ်းတာဟာအမေရိကန်အတွက်အကျိုးရှိနိုင်တယ်လို့လည်းနိုင်ငံရေးကဲခတ်မန်နင်းက Skype ကတဆင့် VOE ကိုပြောခဲ့တာ
ပါ I know that frankly Duterte personally has a visceral dislike of the United States
ဘူးမင်းလင်းလင်းပြောရရင်တော့ဒူတာတေလိုလူသားမျိုးကအမေရိကန်ကိုသဘောကျမှာမဟုတ်ပါဘူးတချို့ကိစ္စတွေကတော့တချိန်ကကိုလိုနီအဖြစ်နဲ့အမေရိကန်ကဩဇာရှိခဲ့ခြင်းမှာကြုံခဲ့ရတဲ့အပြောင်းလဲတွေကြောင့်ဖြစ်မယ်လို့ထင်ပါတယ
်ဒါပေမဲ့လည်းဖိလစ်ပိုင်ခေါင်းဆောင်အနေနဲ့မြောက်ကိုရီးယားအရေးမှာထိထိရရောက်ကူညီနိုင်မဲ့ပုံတော့မရှိဘူးလို့လည်းဆိုပါတယ
် North Korea issue has been a vexing issue for four presidents there's no good options and it's not obvious to me that
North Korea အရေးဟာတမရ40လုံးအတွက်စိတ်ကူစရာဖြစ်ခဲ့ရပါတယ်ဖြည့်ရှင်းနိုင်မဲ့နီလန်ကောင်မရှိသလိုမြောက်ကိုရီးယားမှာလက်ရှိအစိုးရအာဏာရနေသမျှဖြည့်ရှင်းနိုင်မဲ့နီလန်လည်းရှင်းရှင်းလင်းလင်းမမြင်မိပါဘူ
းအကဲခတ်တွေကတော့အရှေ့အာရှပစိဖိတ်ဒေသနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့ရေရှည်ကာလမူဝါဒတွေဟာရှင်းရှင်းလင်းလင်းမရှိလာသလိုခြေတင်ဖြစ်စရာဒေသရင်းခေါင်းဆောင်တွေကိုနှုတ်ထွက်မှုပြသလိုက်တာဟာလေသမ္မတထရမ့်တက်ရောက်ဖို့စီစဉ်ထားတဲ့ဒေသရင်းထက်သီးစီးပွားတွေအတွက်ကြိုတင်ပြင်ဆင်မှုသာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ
ကောင်းလေးဦးပြပြသွားတာပါမကြခင်မှာတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူဒုတိယပိုင်းအစီအစဉ်ကိုဆက်လက်ထုတ်လင်းမှာမို့ကျမတို့ရဲ့အစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာယီဝက်မှာဆက်လက်ထုတ်လွှင့်မဲ့ကဏ္ဍတွေမှာတော့
အမျိုးသားဆိုတဲ့အတုံးလုံးကဒရန်ကြီးတို့လက္ခဏာဆောင်နေကျွန်တော်တို့မှာတူညီတဲ့ဒီပါတာစကား
ဒါကတော့အမျိုးသားရေးဝါဒရဲ့အကျိုးပြည့်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်စန္ဒာကကောက်နှုတ်တင်ပြမှာပါရှင်
။ In pursuit of peace, a war against women.ညဉ့်ညာရေးကြိုပမ်းရင်းအမျိုးသမီးတွေပေါ်ဆင်နွှဲနေတဲ့စစ်ပွဲဆိုတဲ့ခေါင်းစဉ်နဲ့ Asia Times မှာ Fiona McGregor ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။ဒေါအောင်ဆန်းစုကြည်အစိုးရအာဏာရလာပြီးညဉ့်ညာရေးကိုဥစွာပေးပါတယ်။စစ်ကောင်းဆောင်တွေနိုင်ငံရေးကိုယ်စားလှယ်တွေဆွေးနွေးကြပေမဲ့တိုင်းရင်းသားတွေက NCA ကိုလက်မှတ်ရေးဖို့တွန်းဆုတ်နေကြသေးတဲ့အတွက်ပြည်လည်ဖို့မသေးကြသေးပါဘူး။အဲဒီကြတာတစ်ခုကတော့ညဉ့်ညာရေးဖြစ်စဉ်မှာအမျိုးသမီးတွေအများစုဘေးဖယ်ခံနေရခြင်းပဲဖြစ်ပါတယ်။နှစ်90နီးပါးပြည်တွင်းစစ်မှာအရသားတွေအသက်ခံနှင်းဆက်ခံမရင်းကျင်းခံရတာတွေအများကြီးပါဒီလိုဖြစ်လာခဲ့ပြီးရဲ့နောက်မှာနိုင်ငံလူဦးရေ90%ခန့်ညွှန်ကျော်စီရဲ့အမျိုးသမီးတွေနဲ့မိန်းကလေးတွေဟာဘေးဖယ်ခံနေရပါတယ်မြန်မာနိုင်ငံဟာကုလသမဂ္ဂရဲ့စီဒေါ်လို့ခေါ်တဲ့အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုမျိုးစုံတိုက်ဖျက်ရေးသဘောတူချက်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကလည်းညဉ့်ညာရေးဖြစ်စဉ်မှာမြန်မာအမျိုးသမီး30%လုံးပါဝင်ခွင့်ပေးဖို့ထောက်ခံတင်ပြခဲ့ပါတယ်ဒေါန်ဆန်းစုကြည်အစိုးရရဲ့ထိတ်တန့်ဦးစားပေးစီရင်တဲ့မှာညဉ့်ညာရေးပါရှိနေပေမဲ့ကြားမဒန့်လူညီမျှမှုနဲ့နိုင်ငံရေးညဉ့်ညာရေးမှာအမျိုးသမီးတွေအရေးကြီးတဲ့အခန့်ကဏ္ဍကိုအသိမှတ်ပြုထားတာမရှိသေးပါဘူး။2015ရွေးကောက်ပွဲမှာ NLD ကအမျိုးသမီးအမလောင်15,000ခန့်သာပါဝင်ခဲ့ပြီးလွှတ်တော်မှာစစ်သား25,000ခန့်ပါဝင်နေကြတာကထက်တွက်လိုက်မယ်ဆိုရင်အမျိုးသမီးအမတ်ဦးရေဟာ10,000ခန့်လောက်သာရှိနေပါတယ်။ဒါဟာဒေသတွင်းနိုင်ငံတွေကြားမှာအနှိမ့်ဆုံးဖြစ်ပါတယ်။တခါပြီးခဲ့တဲ့ August လတုန်းကပြည်ထောင်စုညဉ့်ညာရေးညီလာခံမှာလည်းတေဝင်တယောက်သူအမျိုးသမီး14,000ခန့်သာရှိခဲ့ပါတယ်ဒီထက်မှာတိုင်းသားလက်နက်ကိုင်အင်အားစုတွေဘက်က20,000ခန့်ပါပြီးအစိုးရဘက်ကတော့900,000ခန့်လောက်ပဲပါဝင်ခဲ့ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကလည်းညဉ့်ညာရေးဖြစ်စဉ်မှာအမျိုးသမီးတွေပုံမပါဝင်ဖို့လိုအပ်တယ်လို့ထောက်ပြခဲ့ပါတယ်လက်နက်ကိုင်တပ်ဖွဲ့ချင်းချင်းညဉ့်ညာရေးစကားပြောနေကြချိန်မှာအမျိုးသမီးအများစုကတော့စေပြေးစစ်ချောင်းစခန်းတွေမှာကလေးတွေနဲ့နေနေရပြီးပြစ်ဒဏ်ကင်းလွတ်ခွင့်ရထားတဲ့စစ်တပ်ရဲ့အနိုင်ကျင့်စော်ကားမှုတွေကိုခံနေရကြပါဒေါန်ဆန်းစုကြည်ကိုရင်ကလည်းအမျိုးသမီးတွေဟာနောက်ပိုင်းကနေတာပူအကျိုးရှိမယ်လို့ယူဆထားပုံရပါတယ်။ဒေါန်ဆန်းစုကြည်ရဲ့အရသာအစိုးရတစ်ခုတည်းဒါကိုလှုပ်လို့မရပါဘူး။အာဏာကြီးမားတဲ့စစ်တပ်၊တိုင်းဒေသလန်တကိုင်းအဖွဲ့အစည်းတွေ၊တခြားနိုင်ငံရေးပါတီတွေကလည်းပဲအမျိုးသမီးတွေပါဝင်ရေးကိုထောက်ခံကြဖို့လိုအပ်ပါတယ်။ဒါပေမဲ့အစိုးရကိုရင်ကစာနမူနာအဖြစ်လှုပ်ဆောင်ပေးဖို့လိုအပ်တယ်လို့ဖော်ပြထားပါခင်ဗျာ။သတင်းလူလတ်ခွင့်တိုးမြင့်လာအောင်ဆောင်ရွက်ဖို့ NLD အစိုးရပြက်ကွက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့တင်ထက်ပိုင်ရေးသားထားတာကိုတော့ဒီအရာဝတီမှာဖတ်ရပါတယ်။ NLD အစိုးရသက်တမ်းပထမနှစ်အတွင်းသတင်းလွတ်လပ်ခွင့်တိုးမြင့်ဖို့ပြက်ကွက်ခဲ့တယ်လို့ဒေသခံသတင်းသမားတွေလူခွင့်ရေးအဖွဲ့တွေကဆိုကြပါတယ်။2019ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မတိုင်ခင်တည်းအလိုမှာ AAPP Pan Myanmar Myanmar Journalist အသင်းစတဲ့အဖွဲ့ပေါင်း14ဖွဲ့က NLD အစိုးရသက်တမ်းတနှစ်တာကာလအတွင်းသတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာတံကိုထုတ်ပြန်ကြတာဖြစ်ပါတယ်။ ဥပဒေနည်းဥပဒေမီဒီယာဘက်မလာရေးနဲ့လွတ်လပ်ခွင့်ဒီဂျစ်တယ်လွတ်လပ်ခွင့်လွတ်လပ်စွာစုဝေးခွင့်လွတ်လပ်စွာဆန္ဒသဘောထားထုတ်ဖော်ခွင့်လွတ်လပ်စွာသတင်းရယူခွင့်နဲ့ဘေးကင်းလူငယ်ဆိုတဲ့နယ်ပယ်6မျိုးခွဲပြီးဆက်မှတ်အထိအများဆုံးပေးထားတဲ့သူတို့ရဲ့စစ်တမ်းမှာ NLD အစိုးရဟာအမှတ်60နဲ့စစ်မှတ်ပဲရရှိတယ်လို့ဆိုပါတယ်2013အဝေးဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးဖျက်သိမ်းရေးနဲ့အတူဘက်မလိုက်မှုနဲ့လွတ်လပ်ခွင့်ကိုလည်းပဲသူတို့ကတောင်းဆိုထားကြပါတယ် NLD အစိုးရဟာယခင်ကြမ်းကြမ်းဖုံဖြိုးရေးအစိုးရလိုပဲနိုင်ငံပိုင်သတင်းစာတွေအသံွင့်မီဒီယာတွေကိုပြည်သူလူထုအကျိုးတက်သူတို့အစိုးရဝါဒဖြန့်ချီရေးအတွက်အသုံးပြုနေစေဖြစ်တယ်လို့လည်းထောက်ပြကြပါတယ်အခုသတင်းလွတ်လပ်ခွင့်တကြွလှုပ်ရှားသူတွေထုတ်ပြန်တဲ့အစီရင်ခံစာဟာအစိုးရကိုဖိအားပေးဖို့အပြစ်တင်ဖို့မဟုတ်ဘဲပြုပြင်ရမယ့်ကိစ္စတွေအတွက်အပြုသဘောအကြံပေးထားခြင်းသာဖြစ်တယ်လို့လည်းပြောကြပါတယ် RSF လို့ခေါ်တဲ့နေစည်းမထသတင်းစာဆရာများရဲ့မကြသေးမီကထုတ်ပြန်ခဲ့တဲ့အညွှန်းစရမှာတော့မြန်မာနိုင်ငံဟာနိုင်ငံပေါင်း180နဲ့133မှာရောက်နေတယ်လို့ဖော်ပြကြောင်းရေးသားထားပါရခင်ဗျာ
။ကမ္ဘာသတင်းမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မတ်တချို့ကောက်နှုတ်တင်ပြတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုနိုင်ကြပါရရှင်။အခုတော့ဒေါ်လာလာတန်းတင်ဆက်နေတဲ့ American 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါရှင်။
ဒီနေ့နဲ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက g a t e gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လဲခေါ်ကြတာတော်ရရှိများသိက c r a s h e r crasher က c r a s h crash ဆိုတဲ့ဝဟယကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဓိပ္ပာယ်ကတော့ဖြစ်စီချိုးဖောက်တာကိုဆိုလိုပါတယ် CRASHER ကတော့ဖြစ်စီချိုးဖောက်သူပေါ့ရှင်ဒါကြောင့်စကပိုက်ကလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့ခြံတကားကိုဖြစ်စီချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင့်သက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအာကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရတာကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြောပြပွဲတွေကိုဝင်တာစသဖြင့်မှလည်းအသုံးပြုလာသလိုအက်ခံပွဲတွေကိုမဖိတ်ဘဲလာတဲ့အခါမှလည်းဒီအသုံးကိုရည်ညွှန်းသုံးလို့ရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုကိုဖိတ်ကြားခြင်းမခံရဘဲခက်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကိုမဖိတ်ဘဲရောက်လာတဲ့အတွက်တကားကိုဖျက်ဆီးဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြစ်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြစ်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Grove ပြည်တဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The neighbors did not invite them to their party but the Jones went there as gate crashers
အင်းဒီဂျင်တွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူးဒါပေမဲ့လို့လေ Jones လင်မယားကတော့မဖိတ်ဖဲလေးသွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီပွဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers ဆာပါတီ crasher လို့လေရည်ညွှန်းသုံးလို့ရပါတယ်။အခံပွဲကိုအဖိတ်မခံရဘဲသွားခဲ့တယ်။လက်မှတ်ပွဲပဲနဲ့ဖြောပြပွဲအကစားပွဲတွေကိုตั้วจี้တဲ့သူကိုဘယ်လိုရည်ညွှန်းပြီးတော့ idiom သုံးလဲ
gate crasher
လို့သုံးလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တလလတန်တင်ဆက်နေတဲ့ American 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်း VOA မြန်မာပိုင်းရုပ်သံမှာတော်ရရှင်တွေကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။အခုတော့အမျိုးသားရေးဝါဒရဲ့အကျိုးပြေကောင်းစဉ်နဲ့ဆွေးနွေးတင်ပြထားတဲ့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုထုတ်လွှင့်တော့မှာပါ။ကိုအောင်လွင်ဦးကအစီအစဉ်တင်ဆက်ထားပြီးတော့ထုတ်လုပ်သူကမဆုမွန်ဖြစ်ပါတယ်ရှင
်။တော်ရရှင်များခင်ဗျာမြန်မာနိုင်ငံမှာကိုလိုနီလက်အောက်ကလွမြောက်ဖို့ကြိုးပမ်းခဲ့တဲ့အချိန်အစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေအမျိုးမျိုးတွေ့ရပါတယ်။အစိုးရတွေတိုက်ခန့်တွေတက်ကြွသူတွေအထိပ္ပယ်မျိုးမျိုးဖွင့်ပြီးပုံစံမျိုးနဲ့လှုပ်ရှားတဲ့အမျိုးသားရေးဝါဒတိုင်းပြည်နဲ့လူမျိုးအတွက်
လက်တွေ့မှာအကျိုးအပြစ်ဘယ်လောက်ရှိနိုင်တယ်လဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်။အခုကျွန်တော်ပင်နယ်ဆွေးနွေးပြမယ့်ပုဂ္ဂိုလ်တွေလေလိုင်းမောင်ရောက်နေပြီဖြစ်ပါတယ်။ဆိုတော့တကယ်တော့ဒီအမျိုးသားရေးဝါဒ National Listen ဆိုတာမြန်မာပြည်မှာလည်းမကပါဘူး။ကမ္ဘာမှာလည်းတွင်ကျဲတဲ့ဝါဒတစ်ခုပါ။မြန်မာနိုင်ငံမှာတော့ဒီလွတ်လပ်ရေးကြိုးပမ်းမှုကာလတစ်လျှောက်အမျိုးသားရေးလှုပ်ရှားမှုတွေကိုလည်းတော်တော်ထင်ရှားတွေ့ရပါတယ်အမျိုးသားရေးဝါဒရဲ့တွန်းအားနဲ့အပြောင်းလဲတွေလည်းတကယ်ဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာတော့ဒီအာဏာရှင်အစိုးရတွေကရောစစ်အစိုးရတွေကပါအမျိုးသားရေးဆိုပြီးတော့ကြွေးကြော်တာတွေရှိပါတယ်ဆိုတော့အမျိုးသားရေးဝါဒရဲ့အသွင်ပြင်အနှစ်သာရတွေပြောင်းလဲသွားတာမျိုးလားကျွန်တော်အရင်ဆုံးကတော့ကျွန်တော်ပင်တိုင်းဆွေးနွေးပြမယ့်ပုံစံတွေကရန်ကုန်တိုင်းလွတ်တော်ကိုယ်စားကိုနေဖုံးလိုက်ရဲ့အမြင်ကိုကြားချင်ပါတယ
်ဟောလေကျွန်တော်နားလဲတာပေါ့နော်ကျွန်တော်နားလဲဒီ National Legend ဆိုတော့ဒီnation ဆိုတဲ့စကားလုံးကနေလာတယ်လို့ကျွန်တော်ကတော့ဒီလိုပဲယူဆတယ်အဲ့တော့ nation ဆိုတော့ကိုနိုင်ငံပေါ့နော်ကိုနိုင်ငံတနိုင်ငံလုံးနဲ့ပတ်သက်တဲ့အရေးကိစ္စတွေကိုဆောင်ရွက်တာပေါ့နော်အဲ့ဘာလို့လဲတစ်ချိန်တစ်ခါတော့လည်းကျွန်တော်တို့ဒါအခြားနိုင်ငံတွေကကိုနိုင်ငံကိုလာပြီးကျူးကျော်တဲ့အခါမှာကျွန်တော်တို့အဲ့ဒီဟာတွေကိုတောင်းဆန်တဲ့လှုပ်ရှားမှုတွေကိုကျွန်တော်ဒါမျိုးသားရေးလှုပ်ရှားမှုဆိုပြီးကျွန်တော်ဒီလိုပဲပြောခဲ့တာပေါ့ဗျအဲ့တော့ဒါပေမဲ့လည်းအဲ့အခုဟာကအဲ့ nation လို့ခေါ်တဲ့ကိုနိုင်ငံအတွက်အလုပ်လုပ်တယ်ဆိုရယ်ပုံစံမျိုးကနေပြီးတော့ပြေးပြီးဘယ်လိုဖြစ်ကုန်လဲဆိုတော့ဒီအစုအဖွဲ့တစ်ခုပေါ့နော်လူမျိုးတစ်မျိုးပေါ့နော်တည်ရမလားနောက်ပြီးတော့အခုဆိုရင်ဘာဖြစ်လာလဲဆိုတော့ဒီဘာသာရေးတစ်ခုဆိုတဲ့ဟာမျိုးပေါ့အဲ့လိုမျိုးတွေဖြစ်လာပြီးတော့အဲ့ဒီဟာတွေပေါ်မှာကျွန်တော်ကအဲ့ဒီဟာတွေပေါ်မှာဒီအမျိုးသားရေးဆိုပြီးတော့ခေါင်းစဉ်တက်လာတဲ့ပုံစံမျိုးတွေတွေ့ရတယ်ဗျအဲ့တော့ကျွန်တော်နားလည်တဲ့ National Legend တို့ National List ဆိုတဲ့သဘောတရားကတော့နိုင်ငံတစ်နိုင်ငံလုံးအတွက်အလုပ်လုပ်တဲ့သူပေါ့နော်ကိုယ်နိုင်ငံအတွက်အလုပ်လုပ်တဲ့သူမျိုးမှသာnational list လို့ခေါ်မယ်။ non national list လို့ခေါ်မယ်လို့ကျွန်တော်ကတော့အဲ့လိုပဲသုံးသပ်တယ်။အဲ့လိုမဟုတ်ဘဲနဲ့နိုင်ငံတနိုင်ငံလုံးစာမစင်းစားပဲနဲ့တော့အစုအဖွဲ့လေးတစ်ခုနော်လူမျိုးတစ်ခုပဲအတွက်ပဲဖြစ်ဖြစ်ဒါမှမဟုတ်ဘာသာတစ်ခုလည်းအတွက်ပဲဖြစ်ဖြစ်ဒါမှမဟုတ်အစုအဖွဲ့တစ်ခုပဲဖြစ်ဖြစ်အဲ့ဒီအတွက်ပဲစင်းစားပြီးတော့လုပ်မယ်ဆိုရင်တော့အဲ့ဒီဟာကိုလောက်တာလောက်ပါဒါကိုယ့်ရဲ့ယုံကြည်ရာကိုလောက်ပိုင်ဝင်ရှိတယ်။ဒါပေမဲ့လည်းအဲ့ဒီဟာကိုကျွန်တော်ကတော့ဒီ national list ဆို national list လို့ပြောရတယ်ဒီအမျိုးသားရေးကိုငါတို့လောက်ပါတယ်ဆိုတော့ကောင်းစင်လို့တော့မတက်စေခြင်းဘူးကြာเนาะကျွန်တော်ကတော
့ဟို
nationalist လို့ခေါ်တယ်လူသားရေးကိုတနိုင်ငံလုံးအတိုင်းတာလို့ပဲကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ဆရာဟိုရှင်းနေဆရာဦးသိန်းတန်းဦးလည်းရှိပါတယ်ဆရာဦးသိန်းတန်းဦးရဲ့သဘောထားကိုခင်ဗျကျွန်တော်မြန်မာနိုင်ငံမှာဒီအမျိုးသားရေးဝါဒဆိုတာဟိုတမိုင်းတစ်ချက်မှာတွင်းတွင်းကျယ်ကျယ်ရှိခဲ့ပါတယ်ဒါပေမဲ့အခုလက်တွေ့ကာလမှာကျွန်တော်တို့ဒီအသွင်ပြင်လက္ခဏာတွေအနှစ်သာရပိုင်းတွေမှာပြောင်းလဲသွားပြီလို့ယူဆလားခင်ဗျယ
ူဆတယ်ဗျဟိုဒီအမျိုးသားရေးဝါဒဆိုတော့ကိုတင်ဘုလားပြောတာကျွန်တော်သဘောတူပါတယ်အမျိုးသားဆိုတဲ့အတုံးလုံးကအဲဒါညီတို့လက္ခဏာဆောင်နေကျွန်တော်တို့မှာတူညီတဲ့ဒီပါတာစကားတမိုင်းကာလတစ်ခုမှာဒီတမိုင်းကာလစီဝါရေးဘဝတဲ့ကာလရှိချရှိခဲ့တဲ့အမျိုးသမီးတို့အမျိုးသားတုံးတာပေါ့ဗျာအဲ့တော့ကျွန်တော်တို့ကိုလိုနီခေတ်ကဟိုလားဒီနေကျဆန်ကျင်ဖက်ဆန်ဆန်ကျင်အမျိုးသားလွတ်လပ်ရေးကာလမှာလွတ်လပ်ရေးတွေလှုပ်ရှားတဲ့တော့ဒီနေကျဆစ်ကိုဆန်ကျင်တဲ့အမျိုးသားရေးလှုပ်ရှားမှုရှိခဲ့တယ်နော်အမျိုးဘာသာသာသနာတို့နော်ဒါမျိုးတွေရှိတယ်ရှိခဲ့တယ်ဒါပေမဲ့ဒီလက်ကနောက်ပိုင်းမှာတော့ကျွန်တော်တို့တွေ့လာတာအဲ့အမျိုးသားရေးဆိုတဲ့အသုံးစကားလုံးတင်လာရင်အဲ့ဒီစကားလုံးရဲ့နောက်ွယ်မှာဖောက်ပြန်တဲ့ရွေးချက်တွေပါလာတာကျွန်တော်တို့တွေ့ရတယ်။ဥပမာအင်းဒုတိယကမ္ဘာစစ်မှာဒီဟစ်တလာနာဇီဟစ်တလာလည်းပြောတာပဲဗျာ။သူကတကယ်ကိုဂရိတာအာရီယန်မဟာအာရီယန်ဝါဒဆိုပြီးတော့နောက်သူတကယ်ကိုအာရီယန်လူမျိုးကြီးဝါဒကိုကျွေးကျော်လာတာပဲ။ဖက်စစ်ဂျပန်ကလည်းပဲတိုကျိုတိုက်ကျိုကတိုအေကင်ဆိုပြီးတော့အေရှားကအေရှန်ကိုကျွေးကျော်လာတာ။ဒါမျိုးတွေရှိလာပြီးတော့နောက်ပိုင်းမှာကြတော့ခုနလိုဟိုဒီဖြစ်ပေါ်လာတဲ့အခြေအနေတွေကတမန်အားဖြင့်တမျိုးသားလုံးလက္ခဏာချက်မဆောင်တော့ဘဲနဲ့လူတန်းစားလူတစုအဲ့ဒီလူကသူတို့အကျိုးစီးပွားအတွေ့ဒါအထူးသဖြင့်အာနာရှင်တွေကတုံဆွဲလုတ်ကင်လာတဲ့အနေအထားမျိုးတွေကျွန်တော်တို့တွေ့ရတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါအခုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဟိုအီးမေးလ်တွေပေးပို့ထားပြီးဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေရဲ့စာတချို့လည်းကျွန်တော်ဒီနေ့မှာဖော်ပြပေးခြင်းပါတယ်ဒါဆောင်ကတော့ကျွန်တော်တို့မောင်တသနာအမေရိကန်ပြည်အောင်စုကဖြစ်ပါတယ်။သူကတော့ကျွန်တော်အားရကိုလိုနီခေတ်ကိုမမီခဲ့ပေမဲ့တမိုင်းစာမျက်နှာတွေကကိုလိုနီခေတ်အမျိုးသားရေးလှုပ်ရှားမှုတွေနဲ့မျက်မှောက်ခေတ်အမျိုးသားရေးလှုပ်ရှားမှုတွေကနှိုင်းယှဉ်လို့မရနိုင်လောက်ကွာခြားလွန်းနေတယ်လို့ယူဆမိပါတယ်။ကိုလိုနီခေတ်အမျိုးသားရေးလှုပ်ရှားမှုတွေကကိုလိုနီကျွံပွားကလွတ်မြောက်ရေးလောကလွတ်လပ်ရေးအတွက်ဖြစ်ပါတယ်။ဒါတမျိုးသားလုံးတူညီတဲ့ဘုံရည်မှန်းချက်ဖြစ်တဲ့အတွက်လောကလွတ်လပ်ရေးကိုရရှိခဲ့ပါတယ်။ယခုမျက်မှောက်ခေတ်အမျိုးသားရေးလှုပ်ရှားမှုဟာ NLD စန့်ကျင်ရေးမွတ်စလင်မုန်တီးရေးနဲ့ဆီယာနာရှင်ဖိတ်ခေါ်ရေးလှုပ်ရှားမှုဖြစ်နေတာကြောင့်လူစုတစ်ဖွဲ့ရဲ့မြက်ကန်းအမျိုးသားရေးလှုပ်ရှားမှုလိုပဲသတ်မှတ်မိပါရတယ်။ရလာနိုင်တဲ့အကျိုးဆက်တွေကတော့ပြည်သူတွေအချင်းချင်းအကြောက်တရားတွေကတဆင့်တန်တရားစိတ်တွေမုန်းတီးမှုတွေပြစ်ခတ်တွေတိုးဝှလာနိုင်ပြီးတန်တရားနဲ့စောင့်ကြည့်နေတဲ့နိုင်ငံတကာရဲ့ထောက်ခံမှုတွေနဲ့ယုံကြည်မှုတွေရော့ချသွားနိုင်တယ်လို့ယူဆမိပါတယ်ဆိုပြီးသူကရေးပါတယ်။နောက်တစ်စောင်လည်းရှိပါတယ်။နားလောင်ကျေးဇူးပြုပြီးဖတ်ပြပေးပါမယ်။
ဟုတ်ကဲ့ပါရှင်။သူကတော့မအေးအေးမိုးပါရန်ကုန်မြို့ပါ ကျမအမြင်ရအမျိုးသားရေးဆိုတာလူသူချင်းစီရဲ့အတွင်းစိတ်မှာငယ်စဉ်ကတည်းကလူချင်းဖို့ကိုကိုချင်းတရားကိုချင်းစာနာစိတ်စတာတွေနဲ့ဖြစ်ပြချင်းတိဆောက်ကြရတာပါဘေးကနေလူတစုအဖွဲအစည်းတစ်ခုကနေဒါအမျိုးသားရေးဟဲ့လို့အနမည်တက်ပြီးတတ်မှတ်ပေးပြီးတော့ထိမ့်ချုပ်ရင်အမျိုးသားရေးဆိုတဲ့ကြီးမြတ်သောဝေါ်ဟာရရဲ့ဂုံတိတ်ခါကိုမေးမိန်စေမှဖြစ်ပါတယ်တဲ့တစ်ဖက်မှာလည်းနမည်ကောင်းပေမဲ့ရည်ရွယ်ချက်ကောင်းပေမဲ့အဆုံးရောက်သွားရင်နိုင်ငံပြည်တွင်းသာမကပြပကကမ္ဘာငြိမ်းချမ်းရေးကိုပါချိန်ချောက်လာတာတတိပြုစေချင်ပါတယ်အခုလိုကမ္ဘာရွာခင်မှာရေကြီးရမျက်နှာရရွှေပြောင်းနေထိုင်အသက်မွေးကြတဲ့ခင်မှာကုပ်ပြည်တွင်းမှာအမျိုးသားရေးရဲလို့လိုအပ်တာတဲ့ရှေ့တန်းတင်လို့ရင်နိုင်ငံရချာရောက်နေကြတဲ့အသက်မွေးဝမ်းကြောင်းနေကြတဲ့သူတွေအတွက်ပါထည့်စင်စားကြည့်ရင်ထင်တယ်လို့မကောင်းလာဘူးဆိုတာတွေ့ရပါလိမ့်မယ်တဲ့အမျိုးသားရေးဆိုတာကိုဘာသာရေးပါရောရှက်ထည့်သွင်းလာရင်တော့ပိုးပြီးတော့မကောင်းတော့ပါဘူးလို့យေတာထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဟိုဆက်စွာကိုနေပုံးလက်လက်ထောက်ပြသွားပါတယ်အခုကဟိုအမျိုးသားရေးဝါဒဆိုတဲ့ကိစ္စကိုတချို့ပိုင်းတွေမှာကိုလှုပ်ချင်တာလှုပ်ပြီးတော့မှအမျိုးသားရေးဝါဒကိုတစိုက်ကတ်တယ်လို့ပေါ့လေဟိုဆိုလိုတာကတော့အမျိုးသားရေးဝါဒကြောင့်ဟိုဖြစ်တာမဟုတ်ဘဲနဲ့ကိုလှုပ်ချင်တာလှုပ်ပြီးတော့မှအမျိုးသားရေးဝါဒတစိုက်ကတ်တယ်လို့ဖြစ်နေတယ်လို့ဆိုရမှာပါဆိုတော့ဒီနိုင်ငံရေးလောကမှာပဲဖြစ်လူမှုရေးလောကအပိုင်းလှုပ်ရှားမှုတွေမှာဖြစ်ဖြစ်အမျိုးသားရေးခေါင်းစဉ်ကကျွန်တော်မြန်မာနိုင်ငံမှာတော့ရေပန်းစားအဲ့ထင်ပါတယ်ဆိုပါစို့ဒီဟိုနိုင်ငံရေးလောကမှာဆိုလို့ရှိရင်ငါတို့ကအမျိုးသားနိုင်ငံရေးလောက်တာပါတီနိုင်ငံရေးလောက်တာမဟုတ်ဘူးဆိုတော့ပြောတဲ့ဆိုတဲ့မျိုးတွေလည်းကြားဥပါတယ်ဆိုတော့အမျိုးသားရေးလို့ပြောမှာဟိုမြင့်မြတ်တယ်လို့ထင်တာလားဒါမှမဟုတ်ရင်လည်းဟိုလူတွေတဲချိချိုက်လိုက်နေကြတာမျိုးလားကိုယ်နေဖုံးလာသဘောလားပြောပါဦးခင်ဗျအ
ဲအဓိက definition ပဲလေးသလား definition တွေကလွဲတဲ့အခါမှာနောက်ပိုင်းနားလည်မှုတွေဟိုကောက်ယူမှုတွေကလွဲကုန်တာပေါ့နော်ခုနကကျွန်တော်ရှေ့မှာပြောခဲ့လို့ပဲဒီ nation ဆိုတဲ့သကလုံးနဲ့ဒါdefinite define လောက်လိုက်မယ်ပေါ့နော် nation ဆိုတဲ့သကလုံးကနေလာတယ်အနိုင်ငံလုံးအတိုင်းအတာစဉ်းစားတယ်လို့ကျွန်တော်တို့ကအတိအပယ်ဖွင့်ဆိုလိုက်မယ်ဆိုရင်ခုနကပါတီနိုင်ငံရေးတွေမျိုးသားနိုင်ငံရေးတွေဖြစ်လာကြအကြောင်းမရှိဘူးဘာလို့ဆိုတော့ပါတီခုမှဝင်ပြီးတော့ကိုယ်နိုင်ငံရဲ့အရေးကိစ္စကိုလုပ်တယ်ဆိုတာဟာလည်းပဲဒါဟာခုနကအခုတိုင်းပြည်ဆိုတော့လုပ်တာပဲနော်အဲ့လိုမဟုတ်ပဲဟုတ်တယ်ပါတီမဝင်ခြင်းဘူးရတယ်ပါတီမဝင်မဲနဲ့ဒီအခြားဟိုလူမှုအခြေပြုဖွဲ့စည်းရေးအတူတူအခြားတယောက်တကူတော်ပဲတူတူစိုက်တယ်လို့အဲ့လိုမျိုးနိုင်ငံအတွက်လုပ်ရင်လည်းဒါဟာကိုယ်နိုင်ငံအတွက်လုပ်တာပဲအဲ့တော့ခုနကကျွန်တော်မြင်တော့စစချင်းဖွင့်တဲ့ definition ကစလွဲတာပေါ့နော်အဲ့တော့ကျွန်တော်က definition ကိုကတော့ nation ဆိုတဲ့လောကနေပဲကျွန်တော်တို့ကစောက်ယူပြီးတော့ကျွန်တော်ကတော့ဖွင့်တင်တယ်ဗျာနော်အဲ့တော့ပါတီထဲမှာပဲလှုပ်လို့အပြင်မှာပဲလှုပ်လို့ဘယ်လိုပဲလှုပ်လို့ကျွန်တော်တို့ကနိုင်ငံအတွက်လှုပ်တာဆိုရင်ဒါကိုဒါအမျိုးသားရေးလို့ကျွန်တော်တို့ကအဲ့လိုပဲကောင်းတယ်တတ်ချင်တယ်အဲ့ဒီနေရာမှာကျွန်တော်နောက်ဆက်တစ်ခုပြောချင်တာကဒီ nation ဆိုတဲ့သကလုံးပေါ့ nation ဆိုတဲ့သကလုံးကိုလည်းပဲကျွန်တော်ကဟိုတိကျမြင်နေချင်တယ် nation လို့ရင်ကျွန်တော်မြန်မာနိုင်ငံကြီးကိုကျွန်တော်မြင်ကြည့်လိုက်ပါဗျာအဲ့ဒီမှာအကုန်ပါတယ်ကြာကျွန်တော်လူတွေရှိမယ်ဘာသာပေါင်းတော့လူမျိုးပေါင်းတော့ဘာသာစကားပေါင်းတော့ယူဆပေါင်းတော့ပြီးရင်လူတွေမကဘူးကြာဆလိတ်ဆန်တွေရှိမယ်ဂျီမီတော်တော်တဘာဝတွေရှိမယ်မချောင်းအင်အိုင်တွေရှိမယ်နောက်ပြီးတော့စီမင်းဥပဒေတွေရှိမယ်အဲ့ဒီဟာတွေအကုန်လုံးပူးပေါင်းစည်းထားတဲ့အရာကြီးကိုမှကျွန်တော်တို့က nation လို့ခေါ်တာအဲ့တော့ကြောင့်မလို့ကျွန်တော်တို့က nation လို့ခေါ်တဲ့တနိုင်ငံလုံးအတွက်လှုပ်လှုပ်တယ်ဆိုရင်လူတွေအတွက်ကောတလိတ်ဆန်တွေအတွက်ကောတဘာဝပတ်ဝန်းကျင်တွေအတွက်ကောတနိုင်ငံလုံးအတိုင်းအတာနဲ့စဉ်းစားပြီးအလုပ်လုပ်တဲ့သူတွေကိုသာကျွန်တော်က nationalist မျိုးသားရေးပါတော့မျိုးသားရေးဝါဒီလို့ကျွန်တော်ကသုံးချင်တယ်အခုဟာကလေတကယ်ကြောင့် racist တွေじゃနော် racist လူမျိုးလူမျိုးရေးအဆုံးရောက်တဲ့သူတွေကသူတို့ကိုသူတို့ဒါ nationalist ဆိုပြီးတော့ကောင်းတယ်တက်နေတာကျွန်တော်ကဘယ်လိုမှလက်မခံနိုင်ဘူး
ဟုတ်ကဲ့ပါအမျိုးသားရေးဝါဒဒီ nationalism တို့ဒီဟိုအမျိုးသားအကျိုးစီးပွား national interest တို့ဆိုတာလေဆိုတော့ကိုနေဖုံးလိုက်ပြောသလိုပါပဲနိုင်ငံတကာမှာနားလည်တာထားပါတော့ national interest ဆိုလို့ရှိရင်ဒါကနိုင်ငံတော်အကျိုးစီးပွားလို့သုံးဟိုညညမီတောင်းနေတာဆိုတော့ဒါတကယ်တမ်းကျတော့ဒီ national ဆိုတဲ့စကားလုံးကဟိုနိုင်ငံတကာအင်္ဂလိပ်စကားကနေလာတဲ့ဟာကိုပြန်ယူမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတကယ်တော့နိုင်ငံတော်ဆိုတဲ့ဟိုအတုံးတော့ပူတော်စီလျော်မယ်လို့ထင်ပါတယ်ကျွန်တော်တို့ကအမျိုးသားရေးဆိုပြီးကျွန်တော်တို့
ကဟုတ်တယ်သွားလုပ်လိုက်တဲ့အခါမှာချက်ပေါ်လာအ
ောင်ဟုတ်ပါတယ်အဲ့တော့အခုကျွန်တော်ဆရာဦးသိန်းတန်းကိုလည်းဦးသိန်းတန်းကိုလည်းပြောချင်ပါတယ်အခုဆက်ဆိုတာပြောသလိုပေါ့လေဟိုအမျိုးသားနိုင်ငံရေးလုပ်တဲ့ပါတီနိုင်ငံရေးလုပ်တဲ့ဆိုပြီးတော့အဲ့လိုမျိုးဝိဝါဒကွဲစရာကြီးဖြစ်လာရလာအောင်ကျွန်တော်တို့အတိတ်ပဲကောက်တီလွဲလာတာဘလို့အကြောင်းရင်းတွေရနေပြီကျွန်တော်တို့ဒီလိုမျိုးဟိုအတိတ်ပဲဖွင့်ဆိုချက်တွေကလွဲလာတာလေဆရာ
ကောင်းလိုက်တယ်မိကုန်းเนี่ยဟိုအတိတ်ပဲကောက်ချက်တွေလွဲတာမဟုတ်ဘူးအတိတ်ပဲလွဲဟိုလွဲအောင်လုပ်ပြလိုက်တာလေတကယ်ကဒီအမျိုးသားနိုင်ငံကြီးတို့ပါတီနိုင်ငံကြီးဆိုတာ1988ရှစ်လေးလုံးရုပ်အောင်ညီပေါ်ပေါက်လာတဲ့ခါပါတပါတီအာဏာရှင်စနစ်ကိုသူတို့ပြောနေတဲ့အမျိုးသားပေါ့တမျိုးသားလုံးကအုံကြွပုံကံတော်လှန်လာတဲ့ခါမှာမလွဲမချောင်သာပဲနဲ့ဒီအရည်တို့တဲ့တိုင်းကိုနှိမ်နေပြီးတော့ပါတီလုံးဒီမိုကရေစီပြေးပါမယ်။နိုင်ငံပါတီထူထောင်ခွင့်ပြေးပါမယ်လို့ပြောတဲ့အခါတပါတီအာဏာရှင်စနစ်နဲ့ပြည်သူလူထုကိုဒါမှမဟုတ်အုပ်ချုပ်ခဲ့တဲ့ဆရာနာရှင်တွေကနော်ပါတီစီပေါ်လာတဲ့အပေါ်မှာအဲ့ဒီပါတီတွေကိုအပီဖြတ်ချင်တဲ့အတွက်အဲ့ဒီပါရှင်းလေးလုံးဒုတိုက်ပွဲကြီးဒီမှာပေါ်ပေါက်လာတဲ့အမျိုးသားနိုင်ငံရေးဆိုတဲ့ကလုံးစိတ်တွင်းကျဲလာတဲ့အပေါ်မှာအဲ့ဒါကိုကောက်ကန်လိုက်ပြီးတဲ့အခါကျတော့သူတို့ကနေပြီးတော့ဒါအမျိုးသားနိုင်ငံရေးနဲ့ပါတီနိုင်ငံရေးဆိုတမင်ပြေးခွဲပြီးတော့အရင်ကသူတို့ကတပါတီလေးနဲ့ပါတီနိုင်ငံရေးလုပ်ခဲ့တဲ့လူတွေနော်အဲ့ဒီလူတွေက
သူတို့သားအညာမျိုးသားနိုင်ငံကြီးလုံနေတာပါပါတီနိုင်ငံရဲ့ပါတီဆိုတာကိုယ်ပါတီအာဏာရာကြီးလုံနေတာပါဆိုပြီးတော့စတင်ပြီးတော့အသေးအဖြတ်ပုံဖြတ်ပြီးတော့နိုင်ငံကြီးသမားတွေကိုစုတ်ချပြီးတော့လုပ်ဖို့ကြိုးစားတယ်သူတို့ဆရာနာရှင်နေတာနဲ့အတိုင်းပြည်တွေလို့တကယ်တော့သူတို့ကတပါတီအာဏာရှင်သမားတွေပဲဗျာအတိုင်းပြည်ကိုအာဏာကိုဗရရားသိမ်းခဲ့တဲ့လူတွေဗရရားတွေဆိုးမမှုနဲ့ဒီမိုကရေစီဖျက်ဆီးခဲ့တဲ့လူတွေတို့ရတယ်သူတို့ကအဲ့ဒီဟာကြီးကိုသူဆက်ဆက်ချက်ပြီးတဲ့အခါမှာကျွန်တော်အမြင်ကတော့ကျွန်တော်မိခဲ့တာတော့ဆက်ဆက်ချက်ကစပြီးတော့အမျိုးသားနိုင်ငံရေးဆိုတာတော့လူလူကတိုက်ပွဲတွေမှာတုံးခဲ့တာကိုသူတို့ကကောက်ကန်လိုက်ပြီးတော့ကြာတဲ့လူတွေကိုပုံဖြက်ပြီးရုပ်ရည်ဆင်းတဲ့ပြန်အောင်လုပ်တယ်အဲ့ဒီကနေစပေါ်ပေါက်တာလေကျွန်တော်စတယ်ဗျာ
โอเคเซลล์เต็มๆเจซูอ่ะเราဒီမှာကျွန်တော်တို့အီးမေးလ်နဲ့ပို့ထားတဲ့သောတာရှင်တယောက်ရှိပါတယ်သူစာတော့နည်းနည်းတော့ဟိုနည်းနည်းတော့ကျမ်းပါတယ်သူတော့ရေးထားတာတော့ပြည်အောင်စုမြန်မာနိုင်ငံမှာအမျိုးသားရေးစိတ်သက်ပြင်းပြင်းထန်ထန်ရှိဖို့လိုအပ်ပါတယ်အမျိုးသားရေးစိတ်သက်သာမပြင်းပြခင်အခုချိန်အင်္ဂလိပ်ကိုလိုနီဖြစ်တာဖြစ်တရုတ်ထဲပါသွားတဲ့ဒေသကပါထိုင်းနဲ့ရောက်တဲ့အပိုင်းကရောက်ကလားသိန်းနဲ့နေမြေကလားအသိမြန်မာနိုင်ငံမျိုးပုံမရှိတော့ပါဘူးတဲ့ဂျပန်ကဒဇယ်ပိုင်းဆက်အုပ်ချုပ်နေမလားတော့မပြောရပါဘူးတဲ့အမျိုးသားရေးကလိုပါတယ်VOE ကပုံကူရောအမျိုးသားစိတ်တဲ့လကနဲ့မလဲကြပါနဲ့တဲ့ခေါင်းစဉ်ယူနေတဲ့လူကဗုဒ္ဓဘာသာဟုတ်ပါရဲ့လားကျုပ်စိတ်တဲ့တော့ကလားစီစဉ်နေသလားစိုးရိမ်မိပါတယ်တဲ့အမျိုးမချစ်တော့ရင်မြမပြည်မြေပုံပြောက်မယ်နားလည်နိုင်ပါစေတဲ့ဥမာကရန်ကုန်ဆိုပြီးရေးပါတယ်ကျွန်တော်ဟိုစားတော့နည်းနည်းကျန်းတယ်မပေါ်ပြရင်လည်းဟိုတစ်ဖက်သက်ဖြစ်တယ်လို့ထင်ပါစလို့ကျွန်တော်ဟိုဖော်ပြပေးတာပါဆိုတော့ကျွန်တော်တို့အခုဒီဆွေးနွေးပွဲမှာနောက်ထပ်ပါဝင်မှုကျွန်တော်ဆက်သွယ်ထားတဲ့လူတွေလည်းရှိနေပါသေးတယ်ဦးထွန်းဝင်းကြီးမှာသူကတော့ဒီဆရာကြီးသခင်ကိုတော်မိုင်းငင်းချင်းကိုရက်ကပုံကောပါဆိုတော့ဦးထွန်းဝင်းကြီးရဲ့သဘောထားကိုလည်းဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအမျိုးသားနိုင်ငံရေးမှာဒီကခင်မှာတော့ဟိုသူကအနာပိုင်းတွေကဘာသာတရားကိုအချောင်းပြုတ်ပြီးတော့ပေါ့နော်အချောင်းလက်လာတာပြီဆိုလည်းတွေ့ရတယ်ဟိုတကယ်တော့ဟိုကျွန်တော်အနေနဲ့ကတော့မြန်မာနိုင်ငံကြီးရဲ့ပါတီနိုင်ငံကြီးရဲ့ဆိုပြီးတော့ကျွန်တော်မမြင်ပါဘူးနိုင်ငံကြီးပါပဲ
ဒီဆွေးနွေးပွဲအတွက်ကို Facebook ပေါ်ကနေပြီးကျွန်တော်တို့ဟိုရေးပို့ထားတဲ့မှတ်ချက်တချို့ကိုလည်းဖော်ပြခြင်းပါတယ်နန်းလောင်ဖော်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ရှင်ပထမတူကတော့ဇဝနာရှန်နဲ့အမျိုးသားရေးဆိုတာကလိုအပ်ပါတယ်လိုအပ်တဲ့နေရာမှာအခုမြန်မာပြည်မှာဖွင့်ဆိုနေတဲ့အမျိုးသားရေးမျိုးမဟုတ်ပါဘူး။တမျိုးသားလုံးရဲ့ကျန်းမာရေး၊ပညာရေး၊စီးပွားရေး၊လူမှုရေး၊ယဉ်ကျေးမှုစတဲ့အရေးအရာတွေနဲ့တရားဥပဒေနီးကျကျဘယ်သူမှမထိခိုက်တဲ့တိုးတက်မှုတွေနဲ့တိုးတက်လာအောင်ကြိုးစားအားထုတ်ဖို့တမျိုးသားလုံးအားထုတ်ရမယ့်အမျိုးသားရေးမျိုးလိုအပ်ပါတယ်။အမျိုးသားကြီးကိုတလွဲအတိတ်ပဲလိုရာဆွဲဖွင့်ထားတဲ့ငါအမျိုးမအမျိုးလို့အမျိုးမတူသူဘာသာမတူသူတွေကိုရန်လုတ်တဲ့ကျင်းမြောင်းတဲ့ဘောင်ချင်းချင်းအမျိုးသားကြီးလင်းယူတောင်းပွဲကိစ္စလောက်ကသာအမျိုးသားကြီးလို့သတ်မှတ်ပြီးအမြင်မတူသူတိုင်းကိုရန်လုတ်တဲ့အမျိုးသားကြီးကတော့အနည်းမျိုးစုံကိုစိုက်ပျိုးနေတဲ့အမျိုးသားကြီးမလို့ကမ္ဘာတမိုင်းသင်ကန်းစာရိတ်အရထိုအတ္တအရင်ခံအမျိုးသားကြီးကိုတိုင်းပြည်တိုးတက်ခြင်းတိုင်းကပြပြတသားဆန့်ကျင်မှာမှစစ်မှန်တဲ့အမျိုးသားကြီးနဲ့တိုင်းပြည်တိုးတက်နိုင်မယ်လို့မြင်ပါတယ်ဆိုပြီးရေးပါတယ်ရှင်။နောက်တစ်ယောက်ကတော့အောင်ကျော်ဆိုတဲ့တယောက်ပါကမ္ဘာသမိုင်းပြန်လည်ပြောရရင်ဒုတိယကမ္ဘာစစ်တရခန့်ဖြစ်သွားကြတော့ဂျာမနီဂျပန်တို့ရဲ့ဒုလူမျိုးကအမျက်မျက်ဆုံးဆိုတော့မိမိနိုင်ငံသားတွေကိုတွေးထိုးလှုံ့ဆော်ကြစစ်မြေပြင်ပို့ပြီးတော့တိုက်ကြတေးကြပျက်စီးကြတာအမှန်တရားပါတဲ့အခုအချိန်ကလည်းဒီမိုကစ်ပျက်စီးအောင်အောက်လန်နီတုံးလာတာမြင်နေရပြီတဲ့သတိနဲ့နေကြပါဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီတကယ်တော့ National Listen ဆိုတာဒီအမျိုးသားရေးဝါဒဆိုတာကိုတိုင်းပြည်ကိုလူမျိုးနိုင်ငံနေတာကိုမခံကျင်စိမ့်နဲ့တိုးတက်စေရင်နဲ့စေနာနဲ့ဟိုလောက်ကြတဲ့ကိစ္စမျိုးဆိုတော့ဒီပိုင်းမှာတချို့မြန်မာနိုင်ငံသားတွေထဲမှာရောရေယူသသားနဲ့ဒီအမျိုးသားရေးဝါဒကိုရေယုံကြည်ကြည်နဲ့ဟိုလုံနေကင်နေကြတဲ့ဟိုလူတွေရှိကောင်းရှိနိုင်မယ်လို့ယူဆပါတယ်ရှိလိမ့်မယ်ဆိုတာလည်းကျွန်တော်ထင်ပါတယ်တန်ရာဖြစ်စရာမရှိပါဘူးဒါပေမဲ့လည်းဒီအမျိုးသားရေးဝါဒစွဲရပြင်းထန်လွန်းတဲ့အခါမှာဟိုနိုင်ငံရေးရပြဿနာတွေမပေါ်နိုင်ဘူးလားကိုနေဖုံးလိုက
်ကျွန်တော်တို့ဟုတ်တယ်ကမ္ဘာအနေမှာမြန်မာဆိုတာမြန်မာနိုင်ငံဆိုတာရှိနေတဲ့နဲ့မြန်မာဆိုတာရှိတဲ့နဲ့မြန်မာနိုင်ငံလူနိုင်ငံသားဆိုတာရှိတဲ့နဲ့ဆိုကျွန်တော်တို့ဟုတ်ပြီဘလို့ထိမ့်သိမ့်မလဲဆိုရင်ကျွန်တော်က common value ပေါ့ကျွန်တော်တို့အားလုံးရဲ့ဘုံတန်ဖိုးထားမှုတွေပါလေ။ဟု
တ်ကဲ့။
ကချင်ကရကရင်ချင်းကျွန်တော်လူမျိုးတွေရှိမယ်ဘာသာပေါင်းလို့ရှိမယ်။ဘသူ့ဘာသူဘာသာတူခြင်းမတူလူမျိုးတူခြင်းမတူမှာဒါပေမဲ့ကျွန်တော်တို့အားလုံးရဲ့ common value ကပါပဲ။အဲ့ဒီဟာတွေကိုရှာဖွေပြီးတော့အဲ့ဒီဟာတွေကိုတော့ကျွန်တော်တို့ခိုင်မအောင်လုပ်မယ်ဆိုရင်တေးကြပါလေ။ဒေနိုင်ငံရောက်ရောက်ကျွန်တော်တို့က globalization ကိုဘလောက်ပဲစဉ်းစားပြီးမှငါတို့ကမြန်မာနိုင်ငံသားဖြစ်တယ်ဆိုရဲစိတ်မျိုးဒီမြန်မာနိုင်ငံလူနိုင်ငံသားတွေရဲ့ရှင်ထဲမှာတင်းအောင်နေမှာပဲ။
ဟုတ်ကဲ့ကျေးဇူးပါ။ပါဝင်ဆွေးနွေးပြတဲ့ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ကိုနေဖုန်းလိုက်မန္တလေးမြို့ကရှင်းနေဦးသိန်းတန်းဦးနဲ့ Facebook တွေ email တွေနဲ့ပြဖို့တဲ့ပုံစံတွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ဒါကတော့ကွန်လင်းဦးတင်ဆက်တဲ့အင်္ဂါနေ့ညဒါရိုက်လေးလိုက်အစီအစဉ်ပါရှင်။ဒီအစီအစဉ်ကိုကျမတို့ Facebook စာမျက်နှာဖြစ်တဲ့ Burmese VOA Burmese News မှာလည်းသတင်းရှင်တွေအချိန်မီွေးကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင
်။ American ဆိုရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ American ပြည်ထောင်စုနဲ့ Pakistan တို့ဟာပါကစ္စတန်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးပုံလှုပ်ဆောင်ရမှာအဓိကတော့ချက်ဖြစ်တဲ့တီထွင်ဖန်တီးမှုတွေလှုပ်ဆောင်ရမှာအနိကလက်တွဲဆောင်ရွက်တဲ့မဟာမိတ်တွေဖြစ်တယ်လို့ပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဒေးဗစ်ဟေးလ်ကပြောပါတယ်။စီးပွားရေးကြီးထွားဖွံ့ဖြိုးဖို့နှစ်နိုင်ငံကုန်သွယ်ရေးတိုးမြှင့်ဖို့ရာသီဥတုဆိုင်ရာရင်းနှီးမြှုပ်နှံမှုတိုးလာဖို့နဲ့ညာနာမူပိုင်ခွင့်ကိုကာကွယ်ဖို့အပြင်ပုဂ္ဂလိကလုပ်ငန်းရှင်တွေထွက်ပေါ်လာစေရေးအတွက်အတူလက်တွဲပြီးလှုပ်ဆောင်မယ်လို့မကြသေးခင်ကကျင်းပါတဲ့ခေါင်းဆောင်တွေရဲ့အစ္စလာမဘတ်စီးပွားရေးထိပ်သီးဆွေးနွေးပွဲမှာတမ်မကြီးဟေးလ်ကပြောပါတယ်။ American company တွေပါကစ္စတန်မှာတိုးလာတာကိုတွေ့ရတာမို့ American နဲ့ပါကစ္စတန်စီးပွားရေးဆက်ဆံမှုတိုးလာနိုင်ခြေရှိတာကိုပြနေတယ်လို့လည်းပြောပါတယ်။ American ရဲ့အကြီးဆုံးဆက်မှုနဲ့အခြေခံအဆောက်အုံ company တွေကနေအလက်စားနဲ့အသေးစား company တွေအထိပုဂ္ဂလိကခန္ဓာတွေကပါကစ္စတန်မှာဈေးကွက်တိုးချဲ့နိုင်မှုအတွက်ရှာဖွေနေကြတယ်လို့လည်းပြောပါတယ်။ American စီးပွားရေးလုပ်ငန်းရှင်တွေဟာသူတို့နဲ့လက်တွဲပြီးလှုပ်ဆောင်နေသူတွေရဲ့အရေးချင်းကိုချီးကျူးကြတယ်လို့ပါကစ္စတန်စီးပွားရေးအတိုင်းဝိုင်းကလည်း American ကုန်ပစ္စည်းတွေကိုစိတ်ဝင်စားမှုပြကြပါတယ်။ဒါပေမဲ့ပါကစ္စတန်နဲ့ American အပြင်တခြားစီးပွားရေးတွေအတွက်အကြီးအမားဆုံးစိန်ခေါ်မှုကအလင်းမြန်ပြောင်းလဲနေတဲ့ကမ္ဘာစီးပွားရေးနဲ့အတူလုပ်ငန်းရှင်တွေရဲ့တီထွင်မှုတွေစီးပွားရေးပုံစံအသစ်တွေကိုအစိုးရတွေကလုံလုံလောက်လောက်ပံ့ပိုးအကောင့်ထဲပေါ်ပေးဖို့ပါလို့လဲတမ်မတ်ကြီးကပြောပါတယ်။ဒါအပြင်အခုအစည်းအဝေးကနေတည်ငြိမ်ဖို့ပြောရေးအတွက်အခြေခံလိုအပ်ချက်တွေကိုမျှဝေမှုတွေနဲ့စီးပွားရေးအခွင့်အလမ်းတွေအနာဂတ်တီထွင်ကြံစမှုတွေရှိလာအောင်နှစ်နိုင်ငံစလုံးအပြည့်အဝအောင်မြင်ဖို့ပံ့ပိုးပေးနိုင်တာပါလို့လဲပြောပါတယ်။ American Pakistan ဆက်ဆံရေးဟာပြည်သူချင်းဆက်ဆံမှုပေါ်မှာအခြေခံထားတာပါ။ဒီဆက်ဆံရေးတွေဟာစီးပွားရေးလုပ်ငန်းတွေကနေတဆင့်ဖြစ်စေကုန်သွယ်ရေးနဲ့နှစ်နိုင်ငံအပြန်အလှန်လဲလှယ်ရေးအစီအစဉ်တွေနဲ့ဖြစ်စေနှီးမျိုးစုံနဲ့တိစောက်ထားတာဖြစ်ပြီးနှစ်နိုင်ငံအသိပညာဖလှယ်တဲ့အစီအစဉ်မှာပါဝင်တဲ့အတိုင်းဝိုင်းကြီးကြီးမားမားရှိလာတာကိုဂုဏ်ယူပါတယ်လို့လည်းတမ်မတ်ကြီးဟေးကပြောပါတယ်။အခုနှစ်နိုင်ငံစလုံးအတွက်ရောတောင်အာရှဒေသနဲ့ကမ္ဘာတဝန်းအတွက်ပါစီးပွားရေးတိုးတက်လာစေဖို့အတွက်လှုံ့ဆော်ရတာမို့မိတ်ဆွေပါကစ္စတန်နဲ့လက်တွဲပြီးလှုံ့ဆော်ရတာကို American ပြည်ထောင်စုကကောင်းယူပါတယ်လို့လည်းပြောကြခဲ့ပါတယ
်။ Megan Soya ရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါစေရှင်။ VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဟုတ်တယ်ခုနေ့နနေခင် VOE မြန်မာပိုင်းစီစဉ်အတွက်သတင်းချင်းချုပ်ကိုတင်ပြဖို့အချိန်ရောက်ပါပြီ။ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။မြောက်ကိုရီးယားနိုင်ငံအပေါ်ဘာနာရေးရဖိအားပေးနိုင်မယ့်အမေရိကန်ကပုံမှန်ပြင်ထန်တဲ့ပိတ်ဆို့အရေးယူချမှတ်နိုင်ရေးဥပဒေမူကြောင်းကိုအတည်ပြုနိုင်မှုအင်္ဂါနေ့ကရှေ့ကိုချစ်တလန်တိုးလာခဲ့ပါပြီ။မြောက်ကိုရီးယားအပေါ်ပြင်ထန်တဲ့ပိတ်ဆို့အရေးယူမှုချမှတ်ရေးသမ္မတထမဆိုရကတောင်းဆိုနေမှုတွေကိုပံ့ပိုးပေးနိုင်မယ့်ဥပဒေမူကြောင်းကိုအမေရိကန်အောက်လွှတ်တော်ကအထူးအမတ်အများစုနဲ့အတည်ပြုပေးလိုက်တာဖြစ်ပါတယ်။ဒီချမမဲ့ဥပဒေမူကြမ်းအရမြောက်ကိုရီးယားရဲ့လက်နက်အယောင်းအဝယ်ပြုလုပ်တဲ့နိုင်ငံတွေကိုပြစ်မှတ်ထားအရေးယူတာမြောက်ကိုရီးယားအနေနဲ့အာဓမ္မခိုင်းစင်မှုတွေကတဆင့်နိုင်ငံခြားဝင်ငွေမရနိုင်အောင်လှုပ်ဆောင်တာစတဲ့ဗန္ဒရေးရအထူးကြံသွားအောင်လှုပ်ဆောင်မဲ့အချက်တွေပါဝင်ပါတယ်။2018ခုနှစ်အစိုးရဘတ်ဂျက်အသုံးစရိတ်အတွက်လွတ်တော်အမတ်တွေဆွေးနွေးနေချိန်မှာပဲအစိုးရလုပ်ငန်းတွေကိုစက်တင်ဘာလအတွင်းရပ်ပြည့်ရင်ကောင်းမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။လာမယ့်5လအတွင်းသူဦးစားပေးလှုပ်ဆောင်မဲ့အရာတွေနဲ့သုံးဆွဲမဲ့အသုံးစရိတ်အတော်များများအတွက်ကွန်ဂရက်လွတ်တော်ရဲ့ထောက်ခံမှုမရဖြစ်ခဲ့ပြီးတဲ့နောက်သမ္မတကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။တိရိလင်္ကာရေတပ်ကဖမ်းဆီးထားတဲ့မြန်မာနိုင်ငံသား30နဲ့အိန္ဒိယနိုင်ငံသား2ဦးတို့ကိုမီဒီဟာနာအကျဉ်းစခန်းမှာထိန်းသိမ်းထားဖို့ဂျက်ဖနာအောက်တရားရုံးကအင်္ဂါနေ့မှာအမိန့်ချမှတ်လိုက်ပါတယ်။ဖမ်းဆီးခံထားရသူတွေနဲ့အတူပါလာတဲ့အသက်15ရက်သားအရွယ်မွေးကင်းစကလေးငယ်ကိုတော့တရားရေးဌာနကျန်းမာရေးအရာရှိတွေထံခေါ်ခဲ့ဖို့ရာဇဝတ်တရားသူကြီးအေဂျက်ဆင်ကအမိန့်ထုတ်ပြန်လိုက်ပါတယ်။သူတို့တွေဟာလွန်ခဲ့တဲ့၄နှစ်လောက်ကမြန်မာနိုင်ငံကနေအိန္ဒိယနိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတဲ့ဒုက္ခတွေဖြစ်တယ်လို့ပြောပါတယ်။ ပြင်သစ်နိုင်ငံတိုတဲရေနံကုမ္ပဏီဟာသူတို့ရင်းနှီးမြှုပ်နှံထားတဲ့မြန်မာနိုင်ငံအတွင်းကဗရမယာဓာတ်ငွေပိုက်လိုင်းစီမံကိန်းကနေပထမအကြိမ်ဓာတ်ငွေထုတ်လုပ်မှုကိုစတင်လိုက်ပါပြီ။ရန်ကုန်မြို့နယ်ကီလိုမီတာ120အကွာမှာရှိတဲ့ဗရမယာဓာတ်ငွေပိုက်လိုင်းစီမံကိန်းဟာရတနာဓာတ်ငွေပိုက်လိုင်းနေရာအထိတိုးချဲ့သွားမှာဖြစ်ပြီး2020ပြည့်နှစ်နောက်ပိုင်းမှာတနည်းအတွင်းဓာတ်ငွေထုတ်လုပ်မှုဟာ10ဘီလီယံကုဗမီတာအထိအမြင့်ဆုံးထုတ်လုပ်နိုင်မှာဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝန်လိုက်ကတရင်ချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်ဗုဒ္ဓဘုရားနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကဘာထလွားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.